Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမှာတော်ရရှင်များရှင် VOA American တန်ခါနေ2022ခုနှစ်ဖေဖော်ဝါရီလ10ရက်ကြာသပတေးနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ31 32နဲ့58တို့ကနေဓာတ်ရိုက်နားဆင်နိုင်တယ်လို့ရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ဒီကနေ့ညအတွက်အစီအစဉ်မှုကကျွန်မစုမမရှင်ကြာသပတေးနေ့ညအတွက်သောရရှင်တွေကိုတင်ဆက်ပေးမယ်ထိတဲရောက်သတင်းတွေမှာတော့ပြည်ပရောက်မြမအတိုက်ခံအင်အားစုတွေကိုဖမ်းပေးဖို့စစ်ကောင်စီဘက်ကနေ Interpol အပြည်ပြည်ဆိုင်ရာရဲတပ်ဖွဲ့ကိုအကူအညီတောင်းခံခဲ့ပေမဲ့ပြည်တွင်းနိုင်ငံရေးပြည်ပခါတွေမှာဝင်ရောက်ဆက်ဖက်မှာမဟုတ်ဘူးလို့ Interpol ကတုံ့ပြန်လိုက်ပါတယ်။အာဏာသိမ်းထားတဲ့မြန်မာနိုင်ငံဟာဒီမိုကရေစီစံနှုန်းအဆိုးဝါးဆုံးကြာဆုံးနေတဲ့ထိတ်ဆုံးသုံးနိုင်ငံထဲမှာပါတယ်လို့ဒီစီးပွားရေးစံစစ်အကဲဖြတ်အဖွဲ့ EU ကဒီကနေ့ထုတ်ပြန်လိုက်တဲ့အကြောင်းထိတဲရောက်သတင်းတွေနဲ့အတူနောက်ဆုံးရသတင်းပေးပို့ချက်တွေမှာတော့နေပြည်တော်မှာကျင်းပမဲ့ဆင်ရတုပြည်တော်စုနေအခမ်းအနားတက်ရောက်ဖို့စစ်ကောင်စီကတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကိုဖိတ်ကြားပါတယ် KNU ဘက်ကသဘောထားဘယ်လိုရှိပါသလဲ
။ဖိတ်ကြားမှုတော့ကျွန်တော်တို့ရရှိခဲ့ပါတယ်သို့တော့ကျွန်တော်တို့မသွားဘူးလို့ပြောလို့ရတာမဟုတ်ဘူး။
မတက်ဘူးဆိုတဲ့ KNU ရဲ့သဘောထားပါရှင်တက်ရောက်မဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တချို့လည်းရှိပါတယ်ဒီလိုမျိုးပဲဒီပြည်တော်စုနဲ့တက်ရေးမတက်ရေးနိုင်ငံရေးပါတီတွေကြားမှာလည်းသဘောထားအမြင်အမျိုးမျိုးရှိပါတယ်နောက်ကရားပြည်နယ်ဒီမော့ဆိုကတိုက်ပွဲအခြေအနေကရင်ပြည်နယ် KNU ထိန်းချုပ်နယ်မြေထဲမှာတော့ဌာနဆိုင်ရာဝန်ထမ်းတွေထွက်ခွာနေကြတဲ့အကြောင်းဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အကြသာပရိနေညရဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်အခုရင်ဆုံးကတော့ထိတ်တက်ရောက်သတင်းတွေကိုကိုစော်ဝင်းလိုင်နဲ့ကိုရန်နိုင်တို့တင်ပြပေးကြပါလိမ့်မယ်ရှင
်ဒီပရောက်မြန်မာအတိုက်ခံအင်အားစုတွေကိုဖမ်းဆီးပေးဖို့အာဏာသိမ်းစစ်ကောင်စီဘက်က Interpol အပြည်ပြည်ဆိုင်ရာရဲတပ်ဖွဲ့ကိုအကူအညီတောင်းခံခဲ့ပေမဲ့ပြည်တွင်းနိုင်ငံရေးပဋိပက္ခတွေမှာဝင်ရောက်ဆက်ဖက်မှာမဟုတ်ဘူးလို့ Interpol ရဲ့ဒီကနေ့ထုတ်ပြန်ချက်ကိုကိုးကားပြီးစင်ကာပူအခြေစိုက် Channel News Asia သတင်းမှာဖော်ပြထားပါတယ်NUG ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရအပါအဝင်ကျန်းဖက်လုပ်ရတဲ့ကိုလှုပ်ဆောင်နေတဲ့အဖွဲ့အစည်းတွေလို့စစ်ကောင်စီဘက်ကဆွဆွဲထားသူတွေကိုနိုင်ငံတကာအဖွဲ့အစည်းအသီးသီးကဝိုင်းဝန်းတိုက်ခိုက်ပေးကြဖို့စစ်ကောင်စီနိုင်ငံရေးဌာနကဖေဖော်ဝါရီလ10ရက်နေ့မှာတောင်းဆိုပြီး2ရက်အကြာမှာစစ်ကောင်စီရဲ့တောင်းဆိုချက်ကိုညှဉ်းဆန်ခဲ့ကြောင်း Interpol အဖွဲ့ကအခုလိုထုတ်ပြန်ခဲ့တာလို့ဆိုပါတယ်။ဒီကိစ္စနဲ့ပတ်သက်လို့အသေးစိတ်သိနိုင်ဖို့ CNA ဘက်ကInterpol ကိုဆက်သွယ်ခဲ့ပေမဲ့အမှုကိစ္စအသေးစိတ်ကိုထုတ်ဖော်ပြောဆိုလို့မရနိုင်ကြောင်းအကြောင်းပြန်ခဲ့တယ်လို့ဆိုပါတယ်။ဒါပေမဲ့ Interpol အနေနဲ့ပြည်တွင်းနိုင်ငံရေးကိစ္စတွေဖြစ်တဲ့အတိုက်ခံအင်အားစုတွေအစိုးရဒါမှမဟုတ်စစ်အာဏာသိမ်းမှုကိုဆန့်ကျင်သူတွေကိုဖမ်းဆီးပေးဖို့တောင်းဆိုလာတာတွေကိုကူညီဆောင်ရွက်ပေးမှာမဟုတ်ဘူးလို့အကြောင်းပြန်ခဲ့တယ်လို့ဆိုပါတယ်။စစ်တပ်ကအာဏာသိမ်းထားတဲ့မြန်မာနိုင်ငံဟာဒီမိုကရေစီစံနှုန်းတွေအဆိုးဝါးဆုံးကျဆင်းသွားတဲ့ထိတ်ဆုံးသုံးနိုင်ငံထဲမှာပါဝင်တယ်လို့လန်ဒန်မြို့အခြေစိုက်ကဘာကျော် The Economist Magazine ကြီးရဲ့စီးပွားရေးစမ်းစစ်အကဲဖြတ်အဖွဲ့ EU ကဒီကနေ့ထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြပါရယ်ကဘာတဝန်းနိုင်ငံပေါင်း168နိုင်ငံကိုစစ်တမ်းကောက်ထားတဲ့ဒီမိုကရေစီအဆိုးဆုံးကျဆင်းတဲ့သုံးနိုင်ငံထဲမှာတူနီးရှား၊အာဖဂန်နစ္စတန်နိုင်ငံတို့နဲ့တန်းတူထက်သွင်းသတ်မှတ်ခံထားရတာပါဒါအပြင် The Economist ကပြုစုထုတ်ပြန်တဲ့ Democracy စံနှုန်းအညွန့်ကိန်းသတ်မှတ်ချက်မှာလည်းမြန်မာနိုင်ငံဟာအဆင့်166နဲ့မြောက်ကိုရီးယား၊အာဖဂန်နစ္စတန်တို့နဲ့အတူအညွန့်ကိန်းအနှိမ်ဆုံးသုံးနိုင်ငံထဲမှာပါဝင်ပါတယ်။ Norway, New Zealand နဲ့ Finland သုံးနိုင်ငံကိုကမ္ဘာပေါ်မှာ Democracy စံနှုန်းအမြင့်ဆုံးရှိတဲ့နိုင်ငံတွေအဖြစ် EU ကသတ်မှတ်ထားပါတယ်။ကမ္ဘာထိပ်တန်းဒီမိုကရေစီနိုင်ငံကြီးတွေထဲမှာဗြိတိန်နိုင်ငံကအညွန့်ကိန်းကျဆင်းသွားပေမဲ့ဒီမိုကရေစီအပြည့်အဝရှိတဲ့နိုင်ငံအဖြစ်သတ်မှတ်ခံရပြီးအဆင့်18မှာပေးထားပါတယ်။အမေရိကန်ပြည်ထောင်စုကတော့အပြည့်အနာစာမကင်းတဲ့ဒီမိုကရေစီနိုင်ငံတစ်ခုအဖြစ်သတ်မှတ်ခံရပြီးအဆင့်26မှာရှိပါတယ်။ကမ္ဘာတဝန်းကိုဗစ်ကပ်ဘေးနဲ့အာဏာရှင်စနစ်ကိုထောက်ခံသူတွေပိုများလာတာကြောင့်ပြီးခဲ့တဲ့2021ခုနှစ်အတွင်းဒီမိုကရေစီစံနှုန်းတွေပိုမိုကျဆင်းသွားခဲ့တဲ့အကြောင်း EU စစ်တမ်းမှာဖော်ပြပါတယ်။ပြီးခဲ့တဲ့2021ခုနှစ်အတွင်းဒီမိုကရေစီစနစ်အောက်နေခွင့်ရသူကကမ္ဘာလူဦးရေရဲ့45ရာခိုင်နှုန်းကျော်ယုံလောက်ပဲရှိတယ်လို့ဒီအဖွဲ့ကပြောပါတယ်။ဒါအပြင်ဒီရင်2020ပြည်နှစ်ကကမ္ဘာလူဦးရေထက်ဝက်ဝန်းကျင်လောက်ဒီမိုကရေစီစနစ်အောက်မှာနေခဲ့ရတဲ့အခြေအနေတွေပိုပြီးဆိုးဝါးသွားခဲ့တာဖြစ်တယ်လို့လည်းသူတေသနာအဖွဲ့ EU ရဲ့နှစ်ပတ်လည်ဒီမိုကရေစီစစ်တမ်းမှာထောက်ပြထားပါတယ်။2021ခုနှစ်အတွင်းကမ္ဘာတဝန်းဒီမိုကရေစီစံနှုန်းတွေဆုတ်ယုတ်ကျဆင်းမှုဟာ2010ပြည်နှစ်ကစလို့ရာခိုင်နှုန်းအဖြစ်အများဆုံးဖြစ်တယ်လို့အခုလိုစစ်တမ်းနှစ်စဉ်ထုတ်ပြန်လာတဲ့2006ခုနှစ်ကစပြီးကြည့်မယ်ဆိုရင်လည်းအဆိုးဝါးဆုံးဆုတ်ယုတ်မှုဖြစ်တယ်လို့ဆိုပါတယ်။မြန်မာနိုင်ငံမှာကိုဗစ်ကူးစက်မှုအခြေအနေတကြောပြန်ဆိုးလာနေပြီလို့ပုဂ္ဂလိကဆေးရုံများအသင်းဥက္ကဋ္ဌဒေါက်တာထင်ပေါ်က VOE ကိုပြောပါတယ
်။ကိုဗစ်အခြေအနေကတော့စတုတ္ထလိုင်းလို့ပြောရမှာပေါ့နော်ကျွန်တော်တို့ဒီ
အထူးသဖြင့်ရန်ကုန်တိုင်းဒေသကြီးမှာကိုဗစ်ပြည်နာတွေတော်တော်လေးတော်တော်လေးများပါတယ်။ဒီတဲ့အတိုင်းပဲရန်ကုန်တိုင်းဒေသခုနှစ်တန်းကျော်မှာသတင်းထိုးထားတဲ့လူကြီးကအများကြီးဖြစ်ပေမဲ့လည်းသတင်းထိုးထားတဲ့ဒီမှာကိုကိုဗစ်ရောဂါလက္ခဏာတွေကိုတွေ့ပြီးတော့သူစစ်တာနေလဲ positive တော်တော်များတွေ့တယ်ပေါ့နော်။
ပုဂ္ဂလိကဆေးရုံနဲ့အပြင်ရန်ကုန်တိုင်းကျန်းမာရေးဦးစီးဌာနရဲ့ကိုဗစ်ကူးသရေးစင်တာတွေမှာလည်းလူနာ6000ကနေ9000ဝန်းကျင်ရှိလာပြီလို့ကြားထားရတဲ့အကြောင်းလဲ VOA ကတည်ဆန့်ဆက်သွယ်မေးမြန်းတာမှာဒေါက်တာထင်ပေါ်ကပြောပါတယ်ဆေးစစ်တာမှာလည်းကျန်းမာရေးဦးစီးဌာနကစင်တာအပြင်ပုဂ္ဂလိကစစ်ဆေးမှုတွေနဲ့အတူပြင်ပမှာလည်းအလွယ်တကူဝယ်လို့ရတဲ့ test kit တွေနဲ့စစ်နေကြပြီးစစ်သူတိုင်းတွေ့သလောက်နှိပါကိုများလာနေတာမို့တရားဝင်ထုတ်ပြန်တာမှာမပေါ်တာတွေအများကြီးရှိနိုင်တယ်လို့ဒေါက်တာထင်ပေါ်ကထောက်ပြပါတယ်။ဒါ့အပြင်ပုဂ္ဂလိကကျန်းမာရေးဝန်ဆောင်မှုပေးနေတဲ့နေရာတွေမှာ Omicron မျိုးကွဲသစ်ကိုမစစ်ဆေးနိုင်ပေမဲ့လက်ရှိကျန်းမာရေးဝန်ကြီးဌာနကစစ်နိုင်သမျှတွေ့နှုန်းကိုကြည့်မယ်ဆိုရင်တော့အများစုက Omicron ဖြစ်ဖို့အရန်ကိုများပါတယ်လို့လည်းဒေါက်တာထင်ပေါ်ကပြောပါတယ်။အခုလောလောဆယ်မှာရောဂါပြင်းထန်တာမတွေ့ရသေးပေမဲ့တာဝန်ရှိသူတွေနဲ့ပုဂ္ဂလိကဆေးရုံတွေအကြားချိတ်ဆက်ဆောင်ရွက်ကာကွယ်ထိန်းသိမ်းမှုတွေအားနည်းနေရင်တော့ကိုဗစ်ကူးစက်မှုတဟုန်တိုးဆက်များလာပြီးတက်ကြီးရွယ်အိုတွေယောဂအခန်းရှိသူတွေကာကွယ်ဆေးထုံးမသားသူတွေစီရောက်လာရင်အများကြီးပြင်းထန်ပြီးသေဆုံးမှုတွေလိုက်လာနိုင်တယ်လို့ဒေါက်တာထင်ပေါ်ကသတိပေးပါတယ်ခင်ဗျာရုရှားရဲ့ကျူးကျော်ရန်စားမှုတွေကိုခံနေရတဲ့မြောက်အတ္လန်တိတ်စာချုပ်နေတိုအဖွဲ့ဝင်နိုင်ငံတွေနဲ့သွေးစည်းညင်ကြောင်ပြသတဲ့အနေနဲ့ဗြိတိသျှဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်ဟာနေတိုနဲ့ပိုလန်နိုင်ငံတို့ကခေါင်းဆောင်နေတဲ့ဒီကနေ့တွေ့ဆုံပါတယ်ရုရှားကအင်းနီချင်းယူကရိန်းနိုင်ငံကိုဝင်ရောက်သိမ်းပိုက်ခဲ့ရင်နောက်ဆက်တွဲဖြစ်ပေါ်လာမဲ့စာနာမှုဆိုင်ရာအခက်အခဲတွေကိုကူညီဖြေရှင်းပေးနိုင်ရေးအတွက်ဗြိတိသျှတပ်ဖွဲ့ဝင်1000ကိုအသင့်အနေထားမှာရှိနေဖို့ဝန်ကြီးချုပ်ဂျွန်ဆန်ကညွှန်ကြားထားပါတယ်နိုင်တဲ့စီနေပြုချင်းနဲ့တန်တမာရေးနီလန်းတဲ့တကယ်စစ်မှန်တဲ့တန်တမာရေးနီလန်းကိုပဲကျွန်တော်တို့လိုနေတာပါမဟာမိတ်အဖွဲ့အစည်းတစ်ခုအနေနဲ့ဘယ်အတိုင်းအတာအထိလက်ခံနိုင်မယ်ဆိုတဲ့အခြေခံစည်းမျဉ်းကိုချမှတ်ကန့်သတ်ထားပြီးဖြစ်ပါတယ်အဲ့ဒီအထက်မှာနေတိုးအဖွဲ့ဝင်နိုင်ငံတစ်ခုချင်းစီရဲ့လုံခြုံရေးနဲ့နေတိုးအဖွဲ့ဝင်ဖြစ်ဖို့ဆန္ဒရှိနေကြတဲ့ဥရောပတိုက်ကဒီမိုကရေစီနိုင်ငံတွေလည်းပါဝင်ပါတယ်လို့ဝန်ကြီးချုပ်ဂျွန်ဆန်ကပြောပါတယ
် VOA American တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိ92.9 kHz 15953ညလိုက်တိုမီတာ25 kHz 11803ညလိုက်တိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာလိုက်လံမီတာ190 kHz 1509ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်ဒီကနေ့ခြားသောရင်းညပိုင်းနောက်ဆုံးရသတင်းတွေကိုဆက်ပြီးတော့ကြေညာပေးနေပါတယ်ဗြိတိန်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ထိန်းချုပ်ရေးကန့်သတ်ချက်တွေကိုလာမယ့်သတင်းပတ်တွေအတွင်ပြန်လည်ရုပ်သိမ်းနိုင်တယ်လို့ဗြိတိန်ဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်ကဗိုလ်ထုနေ့ကအရေးအမှတ်ပြောကြားလိုက်ပါတယ်ဖေဖော်ဝါရီ21ရက်ပါလီမန်သက်တမ်းဘက်ရနားထားချိန်ကနေပြန်ဆတဲ့အခါကိုဗစ်နဲ့အတူရှင်တွဲနေထိုင်ရေးမှုကိုတင်ပြမယ်လို့လည်းပြောပါတယ်အိုမီခရွန်ကူးစက်မှုတွေများနေတဲ့တောင်ကိုရီးယားမှာတော့ဆေးရုံတွေမှာနေရာမလောက်ဖြစ်မှဆိုတဲ့အတွက်ယောဂလက္ခဏာမပြင်းတဲ့လူနာတွေပြင်ပဆေးကန်းတွေမှာကုသဖို့တောင်းဝန်ရှိသူတွေကတိုက်တွန်းထားပါတယ်ကူးစက်တဲ့လူနာတွေတဲ့အသက်60ကျော်နဲ့တခြားနောက်ခံယောဂရှိတဲ့သူတွေကိုပဲဆေးရုံတွေမှာဦးစားပေးကုသဖို့စီစဉ်ထားပြီးတော့အိမ်မှာဆေးကုဖို့လိုတဲ့ကိုဗစ်လူနာတွေအတွက်အောက်ဆီဂျင်တိုင်းတဲ့ကိရိယာဆေးဝါးနဲ့ဆေးဘက်ဆိုင်ရာကိရိယာအစုံလင်ကိုအိမ်ရောက်ဖြန့်ဝေပေးသွားမယ်လို့လည်းပြောပါတယ်။မနေ့ကတရားထဲတောင်ကိုရီးယားမှာကိုဗစ်ကူးစက်တဲ့သူ9400ကျော်ရှိပါတယ်။ဟောင်ကောင်မှာတော့လက်လော့ဖြစ်ပွားနေတဲ့ကိုဗစ်ကူးစက်မှုတွေကိုထိန်းချုပ်ရေးတင်းကျပ်တဲ့စီးမျဉ်းတွေထပ်ပြီးတော့ချမှတ်လိုက်သလိုကိုဗစ်ကူးစက်မှုလုံးဝမရှိရေး Zero COVID-19 ကသာလက်ရှိကူးစက်ရောဂါတိုက်ဖျက်ရေးအခြေအနေအတွက်အကောင်းဆုံးပြုဟာဖြစ်တယ်လို့ဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်ကပြောပါတယ်။ကာကွယ်ဆေးမထိုးရသေးတဲ့သူတွေကိုဈေးတွေစူပါမားကတ်တွေဌာနဆိုင်ရာဘာသာရေးနဲ့သက်ဆိုင်တဲ့နေရာတွေ၊သပင်ညက်ဆိုင်တွေစတဲ့တတ်မှတ်တဲ့နေရာတွေမှာဝန်ထပ်သွားလာခွင့်ပိတ်ပင်ဖို့လည်းစီစဉ်ထားပါတယ်ခင်ဗျာ။အိန္ဒိယနိုင်ငံကလူဦးရေအများဆုံးဥတ္တပရဒက်ရှ်ပြည်နယ်ရဲ့ဒေသတွင်းရွေးကောက်ပွဲတွေကိုဒီနေ့ဖေဖော်ဝါရီ10ရက်နေ့မှာစတင်ကျင်းပလိုက်ပါတယ်။ဒါဟာဒေသတွင်းရွေးကောက်ပွဲတွေထဲမှာပထမဆုံးကျင်းပတဲ့ရွေးကောက်ပွဲဖြစ်ပြီးတော့ဒီရွေးကောက်ပွဲကဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့သူ့ရဲ့ပါတီအပေါ်မှာလူလူထောက်ခံမှုဘလောက်ရှိသလဲဆိုတာကိုတိုင်းတာတဲ့အဓိကစမ်းသပ်မှုဖြစ်ပါတယ်။လူဦးရေတန်း100လောက်ရှိတဲ့ Uttar Pradesh ပြည်နယ်မှာအနိုင်ရမယ်ဆိုရင်တော့ BJP ပါတီအနေနဲ့2024ခုနှစ်မှာတနိုင်ငံလုံးတိုင်းတာနဲ့ကျင်းပမယ်ပါလီမန်ရွေးကောက်ပွဲမှာလည်း3ချိန်ဆက်တိုက်အနိုင်ရဖို့အလားအလာကောင်းမှာဖြစ်ပါတယ်။ အဲ့လိုမဟုတ်ပဲဥတ္တပရဒက်ပြည်နယ်မှာဖြစ်ဖြစ်ဒါမှမဟုတ်ခြားပြည်နယ်တခုခုကရွေးကောက်ပွဲတွေမှာရှုံးခဲ့မယ်ဆိုရင်တော့ BJP ပါတီပေါ်မှာဖိအားတွေကျလာနိုင်ပါတယ်။အိန္ဒိယနိုင်ငံမှာအလုံးလက်မဲ့နှုတ်မြင့်တက်နေတာနဲ့ကိုဗစ်ရောဂါအပေါ်အစိုးရကကိုင်းတွဲပုံတွေနဲ့ပတ်သက်ပြီးတော့အနာရ BJP ပါတီဟာဝေဖန်မှုတွေနဲ့ရင်ဆိုင်နေရတာဖြစ်ပါတယ်။ဒါပေမဲ့အဓိကအတိုက်ခံပါတီဖြစ်တဲ့ Congress ပါတီရဲ့အခြေအနေကလည်းပိုပြီးတော့အားရစရာမကောင်းတဲ့ပုံမှာရှိနေပါတယ်။လူစစ်တမ်းနဲ့ရတော့ BJP ပါတီဟာအဲ့ဒီပြည်နယ်နှစ်ခုလုံးမှာအနိုင်ရမယ်လို့ခန့်မှန်းနေကြပါတယ်ခင်ဗျာ။တရုတ်နိုင်ငံဘေကျင်းမြို့မှာကျင်းပနေတဲ့ဆောင်းအဒီအိုလံပစ်ပြိုင်ပွဲအတွင်းအငင်းပွားစရာအခြေအနေတွေကြောင့်တောင်ကိုရီးယားနိုင်ငံမှာရှိတဲ့တရုတ်ဆန့်ကျင်ရေးမကျေနပ်မှုသဘောထားတွေအခုတစ်ပတ်အတွင်းမှာပေါက်ကွဲထွက်လာခဲ့ပါတယ်။ပထမတစ်ခုကတော့ပြိုင်ပွဲဖွင့်ပွဲအခမ်းအနားအတွင်းကိုရီးယားရိုးရာဝတ်စုံဝတ်ထားတဲ့အမျိုးသမီးတစ်ယောက်ဟာတရုတ်နိုင်ငံအလံကင်ပြီးထွက်လာခဲ့တာကြောင့်တောင်ကိုရီးယားနိုင်ငံသားတွေအတော်များများဒေါသထွက်ခဲ့ကြပါတယ်။အဲ့နောက်ပြိုင်ပွဲကျင်းပတဲ့အချိန်မှာတော့အခြေအနေတွေကပိုဆိုးလာခဲ့ပြီးတော့ပြီးခဲ့တဲ့တနင်္လာနေ့ကတော့တာရိုရေခဲပြင်စကိတ်အမြန်စည်းပြိုင်ပွဲမှာတောင်ကိုရီးယားကစားသမား၂ယောက်ကိုပြိုင်ပွဲစည်းကမ်းနဲ့မညီဘူးဆိုပြီးပွဲပယ်လိုက်တာကြောင့်တရုတ်ကစားသမား၂ယောက်နောက်တစ်ဆင့်တက်ပြီးတော့နောက်ဆုံးမှာပထမနဲ့ဒုတိယဆုတွေလည်းရသွားခဲ့ပါတယ်။ဒီဖြစ်ရပ်ပေါ်မှာတောင်ကိုရီးယားသတင်းမီဒီယာတွေကဒီ2022ခုနှစ်ဘေကျင်းဆောင်းအစီအိုလံပစ်ကဒိုင်းဒီဟာတရုတ်နိုင်ငံကိုဗတ်လိုက်တယ်ဆိုပြီးတော့ဆွဆွဲလိုက်ပါတယ်။ဆိုမျိုးကစင်မန်သတင်းစာကတော့အင်ရှင်တရုတ်နိုင်ငံကိုပဲစူတစိတ်တွေအားလုံးပေးလိုက်ပါအင်ရှင်တရုတ်နိုင်ငံကပဲစူတစိတ်တွေအားလုံးယူပါစေဆိုပြီးတော့ရေးလိုက်ပြီးတော့ဒီစာကြောင်းကိုလည်းဆက်တကြိမ်ပြန်ပြီးတော့ဖော်ပြခဲ့ပါတယ်။ဒါပြင်တောင်ကိုရီးယားနိုင်ငံရဲ့အဓိကရုပ်သံလိုင်းတစ်ခုဖြစ်တဲ့ SBS လိုင်းကလည်းတရုတ်နိုင်ငံရဲ့အဆိုအဆုံကလိန်ကကြက်လုံမှု10ခုဆိုပြီးတော့အရင်ကတရုတ်ကစားသမားတွေပါဝင်ပတ်သက်ခဲ့တဲ့ဖြစ်ရပ်တွေကိုပြသခဲ့ပါတယ်ခင်ဗျာ။ဒီနိုင်ငံဘေကျင်းမြို့မှာကျင်းပနေတဲ့2022ဆောင်းအာဆီယံအိုလံပစ်အားကစားပြိုင်ပွဲမှာတော့အမေရိကန်ကနေသန်ချိုင်းကရေခဲပြင်အလားပြစကိတ်စီးပြိုင်ပွဲမှာရွှေတဆိပ်ရသွားပါတယ်။ဒါဟာ2010ခုနှစ်နောက်ပိုင်းဒီလိုပြိုင်ပွဲတွေမှာအမေရိကန်အမျိုးသားတွေကပထမဆုံးအကြိမ်ရွှေတဆိပ်ပြန်ရတာဖြစ်ပါတယ်။အမျိုးသမီးစနိုးဘောဒီနင်းလျှောစီးပြိုင်ပွဲမှာတော့ပြီးခဲ့တဲ့2018တုန်းကချန်ပီယံအမေရိကန်ကကလိုရီကင်ကရွှေတဆိပ်ရပြီးတော့ချန်ပီယံဘွဲကိုကာကွယ်သွားပါတယ်။အပိုင်းကွန်ပိုင်းလို့ခေါ်တဲ့နေရှောစီ၃မျိုးပေါင်းထားတဲ့ပြိုင်ပွဲမှာတော့ဩစတြီးယားကဂျိုဟန်နက်စ်ထရိုးစ်ကရွှေတဆိပ်ရသွားပါတယ်။ဒီနေ့ကြာသပတေးနေ့အထိတော့နော်ဝေးနိုင်ငံကရွှေတဆိပ်၅ခုငွေ၃ခုကြေး၄ခုနဲ့ပထမရထားပြီးတော့အဲ့နောက်ဂျာမနီကရွှေ၅ခုငွေ၃ခုနဲ့ဒုတိယဩစတြီးယားကရွှေ၄ခုငွေ၄ခုကြေး၄ခုနဲ့တတိယနေရာမှာရှိနေပြီးတော့အမေရိကန်ကအဆင့်၅နဲ့အရှင်တရုတ်နိုင်ငံကအဆင့်၇နေရာမှာရှိနေပါတယ်ခင်ဗျာ။
ကြာသပတေးနေ့ညရဲ့ထိတ်တန့်ရောက်သတင်းတွေကိုကိုဇော်ဝင်းလိုက်နဲ့ကိုရန်နိုင်တို့ပြပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေကိုဇက်တိုက်တင်ပြပေးကြပါမယ်။နေပြည်တော်မှာကျင်းပမဲ့ပြည်တော်စုနေ့အခမ်းအနားနဲ့ငြိမ်းချမ်းရေးဆွေးနွေးပွဲတွေကိုတက်ရောက်ဖို့ဖိတ်ကြားထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေထဲမှာပြည်တော်စုနေ့အခမ်းအနားကိုတက်ရောက်မယ်ဆိုတဲ့အဖွဲ့တွေထဲမှာတော့ငြိမ်းချမ်းရေးဆွေးနွေးပွဲကိုတော့မတက်ဘူးဆိုပြီးပြောကြတာတွေရှိပါတယ်။တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့သဘောထားအသီးသီး VOA ကဆက်သွယ်မေးမြန်းလို့ရသမျှရန်ကုန်ကပေးပို့ထားတာကိုကိုကျော်ကျော်ပြပြပေးပါရှင်
ဖေဖော်ဝါရီလ2ရက်နေ့မှာကြာရောက်မဲ့85နှစ်ပြည့်စင်ရတုပြည်တော်စုနေအခမ်းအနားတက်ရောက်ဖို့နဲ့ဒီမိုကရေစီနဲ့ဖက်ဒရယ်စနစ်အခြေခံပြည်တော်စုတည်ဆောက်နိုင်ရေးအတွက်ထာဝရငြိမ်းချမ်းရေးအကြိုညှိနှိုင်းဆွေးနွေးပွဲတွေမှာတက်ရောက်ဖို့ဆိုပြီးစစ်ကောင်စီကဒီလ6ရက်နေ့မှာကြေညာချက်ထုတ်ပြန်ဖိတ်ခေါ်ထားတာပါအကြမ်းဖက်အဖွဲ့အဖြစ်ကြေညာထားတဲ့အဖွဲ့တွေကလွဲလို့ NCE လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားအဖွဲ့အစည်းတွေရောမထိုးရသေးတဲ့အဖွဲ့အစည်းတွေပါအားလုံးကိုထာဝရငြိမ်းချမ်းရေးဆွေးနွေးပွဲတက်ဖို့ဖိတ်ခေါ်တယ်လို့ပြောထားပါတယ် NCE အပြည့်အစုံချုပ်လက်မှတ်ထိုးထားတဲ့ကရင်မျိုးသားအစည်းအရုံး KNU ရဲ့ငငယ်ရိုင်းဌာနတာဝန်ခံဘဒူစော်တော်နီက KNU အနေနဲ့တက်မှာမဟုတ်ဘူးလို့ VOE ကိုပြောပါတယ်
အကြမ်းမှုမျိုးတော့ကျွန်တော်တို့ရရှိခဲ့ပါတယ်သို့တော့ကျွန်တော်တို့မသွားဘူးလို့ပြောလိုက်ရတာပါခင်ဗျာဒီကအကြောင်းလေးကျတာတော့ဒီချက်ကအာနာသိမ့်ပြီးတဲ့နောက်ပိုင်းတစ်နှစ်ကျော်ကလာပြီးမှအချိန်နဲ့အားလုံးကိုမသိကြနိုင်ဘူးငငယ်ရိုင်းဌာနစီးပွားရေးဌာနကျွန်တော်မကင်းတမရောနောက်ပြီးရှိရေးချင်ရသူကူမှထိကျုံနိုင်စွာမရှိဘူးအဲ့ဒါကိုနိုင်ငံတကာကိုလက်ပြားဖို့အနေနဲ့ဒီဘင်းဒီပရောတာကိုထိကျုံနိုင်စွာရှိတဲ့ဆိုတော့ပြသနိုင်ဖို့အတွက်ဒါလက်ပြားရတာပဲဖြစ်တယ်ဆိုတော့ကျွန်တော်တို့အဲ့ဒါမှာသွားရအောင်ပေါ့တောင်းမရှိ
ဘူးပို့အမျိုးသားလူမျိုးရေးအဖွဲ့ချုပ် PNL ကလည်းပြည်တော်စုနေအခမ်းအနားတွေကိုတက်ဖြစ်မှာမဟုတ်ဘူးလို့အတွင်မှုခွန်တွန်းတင်က VOE ကိုပြောပါတယ် NCA စာချုပ်ကိုလက်မှတ်ရေးထိုးထားတဲ့အဖွဲ့တွေကမြန်မာနိုင်ငံလုံးဆိုင်ရာအကြောင်းသားများဒီမိုကရက်တစ်တပ်ဦး ABSDF ချင်းမျိုးသားတပ်ဦး CNF တို့လည်းတက်ရောက်မှာမဟုတ်ဘူးလို့ပြောကြတာကိုပြည်တွင်းကလာတဲ့သတင်းတွေမှာကိုးကားဖော်ပြထားကြပါတယ်။အခမ်းအနားတက်ဖို့ပြင်နေတဲ့ရခိုင်ပြည်လူမျိုးရေးပါတီ ALB ရဲ့ဒုတိယဥက္ကဋ္ဌဒေါ်စောမရရဇာလင်းက သူတို့ပါတီရဲ့သဘောထားကိုအခုလိုပြောပါတယ်
ကျမတို့ကတော့ဒီပြည်ထောင်စုနဲ့အခမ်းအနားကိုကျမတို့တက်ဖို့ဖြစ်ပါတယ်။စင်ရတုပြည်ထောင်စုနဲ့ဆိုတာဒီတမိုင်းဝင်နေတဲ့နေလို့ဖြစ်ပါတယ်။မြန်မာနိုင်ငံမှာဒီပြည်ထောင်စုဆိုတဲ့ဟိုဖွဲ့စည်းမှုတစ်ခုဖြစ်ပေါ်လာဖို့တဲ့တမိုင်းတွင်နေတဲ့နေ့ကိုကျမတို့ကတော့အပြစ်မှတ်တကယ်ဖြစ်ပါတယ်။မြင်းကျန်းရေးကိစ္စကိုကြားလို့ရှိရင်တော့ဆွေးနွေးရေးလမ်းကြောင်းကိုကျမတို့ခွင့်ထားဖို့လိုအပ်တယ်လို့ကျမတို့ယုံကြည်ချင်းဖြစ်ပါတယ်။ဒီဆွေးနွေးရေးလမ်းကြောင်းကပိတ်သွားလို့ရှိရင်ကျမတို့တန်းပြေတဲ့ဒီမြန်မာဟိုရဲ့အများကြီးတယ်လို့ကျမတို့ပုံသက်ပါတယ်။အဲ့ဒါကြောင့်မို့လို့ဒီဖိတ်ကြားမှုကိုကျမတို့လက်ခံပါတယ
်။ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS အနေနဲ့လည်းပြည်တော်စုနေအခမ်းအနားတက်ဖို့ဆုံးဖြတ်ချက်မကြသေးပေမဲ့ငင်းချင်ရေးဆွေးနွေးပွဲကတော့မတက်ဘူးလို့ပြောရေးဆိုခွင့်ရှိသူဘိုမူခန်းဆန်ကပြောပါတယ
်။ဒီ85ကျင်းရောက်ပြည်တော်စုနေမှာဒီကနေ့ပိုင်းရှိနေမယ်ခင်ဗျာ။ဒီပြမတစ်ခုကြတော့အခမ်းအနားပေါ့နော်ပြည်တော်စုနေအခမ်းအနားတစ်ခုရယ်နောက်တစ်ခုကြတော့နိုင်ငံရေးနဲ့ဟိုမြန်မာရေးဆွေးနွေးပွဲဆိုပြီးတော့မှဖိတ်တာပြီးတော့ခုရှိတယ်ဒီနိုင်ငံရေးဆွေးနွေးပွဲကြတော့ကျွန်တော်အာဆီယံဆိုနေတက်မှာမဟုတ်ဘူးခင်ဗျဒီအခမ်းအနားကြတော့ကျွန်တော်ဒီဆက်ဆံရေးရုံးအဆင့်လောက်တော့ဟိုတက်ကောင်းတက်နိုင်တယ်ခင်ဗျဒါမှအသေးစိတ်ကြတော့ကျွန်တော်မသိရသေးခင်ဗျဆိုပြချက်မကြသေးခင်ဗျ
ကရင်ငင်းချင်းရေးကောင်စီ KNU KNL PC အဖွဲ့ရဲ့အတွင်းမှဘူမူကြီးစောကျော်တန်းကလည်းသူတို့အဖွဲ့အနေနဲ့ပြည်တော်စုနေအခမ်းအနားတက်ဖို့ရှိပြီးငင်းချင်းရေးဆွေးနွေးပွဲကိုတော့တက်မှာမဟုတ်ဘူးလို့ပြောပါတယ်NCA စာချုပ်ကိုလက်မှတ်ရေးထိုးထားတဲ့အဖွဲ့တွေကဒီမိုကရေစီအကျိုးပြုကရင်တက်မတော် DKBA နဲ့လာဟုဒီမိုကရက်တစ်အစည်းအရုံး LDU တို့ပြည်တော်စုနေအခမ်းအနားတွေတက်မယ်လို့တည်ထားပေမဲ့ထာဝရငြိမ်းချမ်းရေးအကျိုးဆွေးနွေးပွဲတက်မတဲ့တော့အတိအကျမသိရသေးပါဘူး။မွန်ပြည်သက်ပါတီ NMSP ကိုလည်းဆက်သွယ်လို့မရသေးပါဘူး။ NCA စာချုပ်မှာလက်မှတ်ထိုးမထားသေးတဲ့အဖွဲ့တွေကအင်အားကြီးလက်နက်ကင်တစ်ဖွဲ့ဖြစ်တဲ့ဝါပြည်သွေးစည်ညီညွတ်ရေးတက်မတော် UWS သဘောထားကိုလာရှိုးဆက်ဆံရေးရုံးတာဝန်ခံဦးညီရန်ကအခုလိုပြောပါတယ်။
ဘောဌာနချုပ်ကတော့ယောဂအခြေအနေနဲ့ဒီလမ်းပန်းဆက်တရေးအခြေအနေအခက်အခဲကြောင့်ပေါ့နော်ဒီတက်ရောက်နိုင်ဖို့အခြေအနေကမပေးဘူးမရှိဘူးဖြစ်နေတယ်ပေါ့နော်လောလောဆယ်အနေနဲ့ကျွန်တော်တို့ဒီဆက်ဆံရေးအရာရှိတယောက်ယောက်အနေနဲ့ဒီတက်ရောက်ဖို့တော့ရှိတယ်ပေါ့နော်ပြင်ထားတယ်ပေါ့
ကချင်လူလတ်ရေးအဖွဲ့ KIU ကတော့မတက်ရောက်နိုင်ကြောင်းစာပြန်ထားတယ်လို့ပြန်ကြားရေးတာဝန်ခံဘူမူကြီးနော်ဘူးကပြောပါတယ
်အဖြစ်ကြတာရှိပါတယ်စာနဲ့အကြောင်းကြားဖြစ်တာတွေရှိပါတယ်ဒါပေမဲ့ KIU အနေနဲ့တော့မတက်ရောက်နိုင်တဲ့အကြောင်းကိုသာပြန်ထားတာရှိပါတယ်ဒီဒီရဲ့ဒီအကြောင်းအမျိုးမျိုးတော့ပေါ့ကွာအဲဒီရုပ်ကကူးဆက်မှုအခြေအနေတို့စီးရဲချွတ်ထွေးလာတာဒီမျိုးရှိတာပေါ့အဲ့ဒါကြောင့်မတက်နိုင်ကြောင်းကိုတို့တို့သာနဲ့အကြောင်းပြန်ထားတာရှိပါတယ
်ရှမ်းပြည်ဒုတိယပါတီ SSPP ကတရေးမတရေးဆွေးနွေးနေစေဖြစ်ကြောင်းနဲ့ပလောင်ပြည်လူမျိုးရေးတအူး PSLF TNL ကတက်ရောက်မှာမဟုတ်ကြောင်းတာဝန်ရှိသူတွေကပြောပါတယ်ဒီကိစ္စရဲ့ပိုင်းတွေကတော့ PSLF TNL ရဲ့ဒုတိယတင်းရင်မှုပုံမှုတောက်ဖုံးကျော်ကသူတို့အဖွဲ့အပါအဝင်ညီတော်မာမိတ်တွေဖြစ်တဲ့ MNDAA ကိုကန့်တက်မတော်နဲ့ AA ရခိုင်တက်တော်တို့တယောက်မှမဟုတ်ကြောင်းရွှေဖီမြေသတင်းဌာနကပြောထားပါတယ် MNDAA နဲ့ AA ကိုတီးခြားမဆက်သွယ်နိုင်ခဲ့တယ်လို့ NDAA ကမိုင်းလောက်အဖွဲ့ကိုဆက်သွယ်ရမှာလဲဖုံးခေါ်လို့မရခဲ့ပါဘူး NCA လက်မှတ်မထိုးသေးတဲ့ထမ်းမြမာနယ်စပ်ကပြည်နီမျိုးသားဒုတိယပါတီ KMPP ကလည်းတယောက်မှမဟုတ်ကြောင်းသတင်းမီဒီယာတွေကိုပြောထားပါတယ်နာဂမျိုးသားဆိုရှယ်လစ်ကောင်စီ NSCNK ရခိုင်မျိုးသားကောင်စီ ENC အဖွဲ့တွေနဲ့ပတ်သက်လို့လည်းမသိရသေးပါဘူးခင်ဗျာ
ပြည်ထောင်စုနေကိုတက်မဲ့မတက်မဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့သဘောထားကိုကြော်ကြော်သိမ်းပြပြပေးခဲ့တာဖြစ်ပါတယ်ရှင်နိုင်ငံရေးပါတီတွေဘက်ကသဘောထားကိုလည်းတက်ဆက်ထဲတင်ပြပေးကြပါတယ်နေပြည်တော်မှာလာမဲ့စနေနေ့မှာကျင်းပမယ်ပြည်ထောင်စုနေအခမ်းအနားကိုတက်ဖို့ဖိတ်ကြားထားတဲ့နိုင်ငံရေးပါတီတွေထဲမှာတော့တက်ရေးမတက်ရေးသဘောထားကွဲပြားနေပါတယ်တိုင်းရင်းသားပါတီတွေထဲမှာကိုပဲတက်မဲ့ပါတီမတက်မဲ့ပါတီစသည်အားဖြင့်ကွဲပြားနေတာပါစစ်ကောင်စီကနေစီစဉ်တဲ့ပြည်ထောင်စုနေအခမ်းအနားတက်ရေးမတက်ရေးနိုင်ငံရေးပါတီတချို့ရဲ့ယက်တီချက်စူးစီးထားတဲ့ရန်ကုန်ကလာတဲ့သတင်းအလိမ်မာပြောပြပေးပါရှင်
။စနေနေ့ကြာရောက်မဲ့85နှစ်မြောက်ပြည်ထောင်စုနေဆက်ရတုအခမ်းအနားကိုနေပြည်တော်မှာကျင်းပဖို့စစ်ကောင်စီကပြင်ဆင်နေပါတယ်။အဲ့ဒီအခမ်းအနားတက်ဖို့ဖိတ်ကြားထားတဲ့နေရာမှာနိုင်ငံရေးပါတီတွေလည်းပါဝင်ပြီးပါတီတွေကြားမှာသဘောထားကွဲလွဲနေပါတယ်။ပြည်သူပါတီဥက္ကဋ္ဌဦးကုကိုကြီးကတော့နိုင်ငံရေးအရာထူးခြားအနှစ်သာရရှိတယ်လို့မြင်တာကြောင့်တက်မယ်လို့ VOE ကိုပြောပါတယ်
။ဒီပွဲကတော့ကျွန်တော်တို့နိုင်ငံအတွက်ဟိုဒီကတော့တိုင်းရင်းသားဂန်းလူမျိုးများရေးနဲ့ဒီပြည်တော်စုတည်ဆောက်ရေးအတွက်ဒီလက်လက်ကြီးရဲ့အခြေခံအုတ်မြစ်ချတဲ့နေ့ဖြစ်တဲ့အတွက်ကြောင့်ဒီနေ့ကတော့ဒီကကတော့တိုင်းရင်းသားနဲ့ပတ်သက်ပြီးပြည်တော်စုနဲ့ပတ်သက်တဲ့ကိစ္စဖြစ်ခဲ့တယ်နော်။ဒါကြောင့်မို့လို့လည်းဒီအခမ်းအနားကတော့ကျွန်တော်တို့ဟိုနိုင်ငံရေးရာကထူးခြားတယ်အနှစ်သာရရှိတယ်လို့ကျွန်တော်တို့အဲ့ဒီမြင်ပါတယ်
ဒါပေမဲ့တိုင်းရင်းသားနိုင်ငံရေးပါတီတွေထဲမှာအင်အားကြီးပါတီတစ်ခုဖြစ်တဲ့ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ပါတီကတော့ဆရာနာတိန့်ထားချိန်စစ်ကောင်စီကစီစဉ်ကျင်းပတဲ့အခမ်းအနားကိုတတ်မှာမဟုတ်ဘူးလို့အထွေထွေအတွေ့အမြင်ဦးဆိုင်လေးက VOE ကိုပြောပါတယ
်။ဒီတောင်စုနေဆိုတော့ကျွန်တော်တို့တောင်ပေါ်တိုင်းရင်းသားများနဲ့ပြည်မနဲ့ပူးပေါင်းပြီးတော့မှလွတ်လပ်ရေးအတူတွဲယူကြမယ်။ပြီးတော့မှသန္ဓေညီညာတဲ့ပြည်တော်စုတစ်ခုကိုပေါ်ကြီးတည်ထောင်မယ်ဆိုတဲ့ကတိကူအရာပေါ်ပေါက်လာတဲ့နေထူးနေမြတ်တစ်ခုပေါ့နော်။ဒါပေမဲ့ဒီနေ့ဒီချိန်မှာအတူတူတွဲယူလာတဲ့လွတ်လပ်ရေးကလည်းလွတ်လပ်တဲ့အရာတောင်မပေးနိုင်တယ်လို့အတူတူတိဆောက်ခဲ့တဲ့ပြည်တော်စုကလည်းပြည်တော်စုရဲ့အသက်တာရတွေကိုဒါတစ်ခုမှပေါ်ဆောင်နိုင်ခြင်းမရှိခဲ့ပါဘူး။ဒါကြောင့်မို့လို့အခုစစ်အာဏာသိမ်းထားတဲ့အချိန်ကာလမှာလုံမဲ့ပြည်တော်စုနေ့ဆိုတာကလည်းပဲကျွန်တော်တို့ညော်မှန်းတဲ့ကျွန်တော်တို့ယုံကြည်ခဲ့တဲ့နိုင်ငံရေးအနှစ်သာရတွေဘာတစ်ခုမှရှိမနေတဲ့အတွက်ကြောင့်မို့လို့ကျွန်တော်တို့ဒါပေါ်ရောက်တက်ဖို့အတွက်ကိုလည်းအစီအစဉ်မရှိတာဖြစ်ပါလိမ့်မယ
်။ကြားဖြူပါတီလို့လည်းတည်ကြတဲ့ရှမ်းတိုင်းရင်းသားများဒီမိုကရက်တစ်ပါတီ SNDP ကတော့ဖက်ဒရယ်ရည်မှန်းချက်ရှိထားတဲ့အတွက်ပြည်အောင်စုနဲ့အခမ်းအနားကိုတတ်မယ်လို့ပါတီဥက္ကဋ္ဌဦးဆိုင်အိုက်ပေါင်းကပြောပါရယ်
။ကျွန်တော်တို့ကအများအားပြည်ပြည်အောင်စုဖြစ်စေချင်နေတာပါပဲလေဒါကျွန်တော်တို့အနေနဲ့ညမချက်ကြတော့နော်
ပြည်အောင်စုနေ့မနက်ပိုင်းမှာဘိုလ်ရှုသဘင်အခမ်းအနားလုပ်ဖို့နဲ့ညနေပိုင်းမှာညစာစားပွဲကျင်းပဖို့စစ်ကောင်စီကစီစဉ်ထားပါတယ်ဒီပွဲနှစ်ပွဲလုံးကိုတက်မယ်လို့ပြည်အောင်စုကောင်းကျိုးဆောင်ပါတီ UBB ပါတီရဲ့ဗဟုအလုံးမှုဆောင်တဦးဖြစ်သူဦးဘိုဝင်က VOE ကိုပြောပါတယ
်သူတို့ကကြတော့အဲဒီဟိုမနက်ပိုင်းထိတ်ကြရဲ့နောက်ညနေပဲထိတ်ကြရဲ့နှစ်ခုပေါ့နော်မနက်ပိုင်းဟိုဘိုလ်ရှုကဒီလူကခန္ဓာပေါ့နော်ဒါကတော့စေရင်ပြည်တော်ကြီးကိုဂုံပြည့်တဲ့အခမ်းအနားပေါ့နော်ဒီဆက်ကတော့ညစာစားပွဲနဲ့ချော်ပြီးပွဲပေါ့
နိုင်ငံသားအားလုံးအလေးထားတက်မိုးထားရမယ်ပြည်တော်စုနဲ့စင်ရတုအကြောင်းပြပြီးငြိမ်းချမ်းရေးအတွက်ကံလန်းဖိတ်ခေါ်ချက်ကိုဂုံယူတက်မိုးထားကြိုးဆိုတယ်လို့ဆိုပြီးကြံ့ခိုင်ဖွံ့ဖြိုးရေးပါတီတိုင်းရင်းသားစည်းလုံးညီညွတ်ရေးပါတီ88မျိုးဆက်ကျောင်းသားလူငယ်များပါတီစတဲ့ပါတီပေါင်း26ပါတီရဲ့တာဝန်ရှိသူတွေလက်မှတ်ထိုးပြီးကြေညာချက်တစ်စောင်ထုတ်ထားပါတယ်ဖေဗရူလာ10ရက်အင်္ဂါနေ့ကတော့ရန်ကုန်ကနေပြည်တော်စီပြည်တော်စုအလံတော်တည်ဆောင်တဲ့အခမ်းအနားလုပ်ခဲ့ပါတယ်ရှင
်ပြည်တော်စုနေခမ်းအနားတက်ရေးမတက်ရေးနိုင်ငံရေးပါတီတချို့ရဲ့သဘောထားအလိမ်မှာပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့တိုင်းရင်းသားဒေသတွေဘက်ကတိုက်ပွဲအခြေအနေသတင်းတွေကိုတင်ဆက်ပေးကြပါတယ်ကယားပြည်နယ်ဒီမော့ဆိုမြို့နယ်ကဒီမော့ဆိုမြို့မှာရဲစခန်းနဲ့ငွေတောင်10ဘတ်မှာတော့စစ်ကောင်စီတပ်နဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကြားဒီကနေ့ဖေဖော်ဝါရီလ10ရက်နေ့မနက်ပိုင်းကတိုက်ပွဲပြင်းထန်ခဲ့ပါတယ်မနက်၄ :00 အချိန်ကလည်းစစ်ပြေးဒုက္ခသည်တွေခိုလုံနေတဲ့ယာယီစခန်းတစ်ခုပေါ်ကိုလက်နက်ကြီးကြီးကျလို့အရက်သားပြည်သူတဦးထိခိုက်ဒဏ်ရာရခဲ့ပါတယ်ဒီမော့ဆိုဘက်ကအခြေအနေအကြောင်းရန်ကုန်ကလာတဲ့သတင်းမခင်ဖြူထွေးပြောပြပေးပါရှင
်ဒီကနေ့ဖေဖော်ဝါရီလ10ရက်မနက်3 :00 လောက်မှာဒီမော့ဆိုမြို့နယ်အတွင်းမြလဲကြီးရွာနာကစစ်ပြေးဒုက္ခသည်တွေပုန်းခိုနေတဲ့ယာယီစခန်းတစ်ခုကိုစစ်ကောင်စီတပ်တွေဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်လာလို့အရက်သားပြည်သူတဦးထိခိုက်ဒဏ်ရာရခဲ့ပါတယ်လက်နက်ကြီးတွေနဲ့လှမ်းပစ်နေတဲ့အတွက်ဒုက္ခသည်တွေဘေးလွရာနေရာတွေကိုထပ်ပြီးတော့ပြောင်းခဲ့ကြပါတယ်။မနက်ပိုင်း6 :00 ကျော်လောက်ရောက်ချိန်မှာတော့ဒီမော့ဆိုမြို့မရဲစခန်းနဲ့ငွေတောင်ဆယ်ဘက်မှာစစ်ကောင်စီတပ်တွေနဲ့ပြည်သူ့ကာကွယ်ရေးအဖွဲ့တွေကြားတိုက်ပွဲပြင်းထန်ခဲ့တယ်လို့ဒီမော့ဆိုမြို့နယ်ပြည်သူ့ကာကွယ်ရေးတပ်ပြန်ကြားရေးတာဝန်ခံက VOA ကိုပြောပါတယ်
။မနက်3 :00 လောက်တော့တိုက်ပွဲတော့မရှိရဒါနဲ့စစ်ကောင်စီထက်အနေပေါ့နော်ဒီလက်နက်ကြီးတွေလည်း72မှလက်ထူလာတယ်ကွာဒီစစ်သေးချောင်းနေတဲ့နေရာမှာလည်းအနည်းထူလာတော့ဆိုလို့တက်ပြီးရဦးပေါ့နော်ရေပြင်းမှာ45နှစ်မှလောက်ရှိတဲ့အဒီဒီဆိုမိသားစုထိခိုက်ဒဏ်ရာရထားတာရှိတယ်။တိုက်ပွဲတော့မနက်6 :00 ကျော်လောက်မှပဲစတာပေါ့နော်ဒီ9 :00 ခွဲကျော်လောက်မှပြီးသွားတယ်ပေါ့နော်တိုက်ပွဲကတော့နှစ်ခုတော့ရှိတယ်။တိုက်ပွဲမှာတော့ဒီမျိုးဆိုမြို့မရဲစခန်းမှာနေဒီဒီလောက်ဆက်လာမှာပေါ့နော်နည်းနည်းရှိတယ်တိုက်ပွဲပြင်းထန်လာတော့ဒီမြို့မရဲစခန်းပေါ့နော်ဒီမျိုးဆိုမြို့မရဲစခန်းမှာတိုက်ပွဲပြင်းထန်နေကြနှစ်ခုတော့ရှိတယ်
တိုက်ပွဲအတွင်းမှာပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေဘက်က3ဦးဒဏ်ရာအနည်းငယ်ရရှိခဲ့ပြီးစစ်ကောင်စီဘက်ကတော့အကြဆုံးကိုမသိရသေးဘူးလို့ပြောပါရယ်တိုက်ပွဲတွေဖြစ်နေတဲ့နေရာတစ်ဝိုက်စစ်ကောင်စီက တဆွဲလှုပ်ရှားနေတဲ့ဘက်မှာဒီနေ့နေကင်လောက်ကနေအိမ်တွေမီးလောင်နေတာတွေ့ရတယ်လို့မျက်မြင်ဒေသခံတူကပြောပါတယ
်မီးလောင်တာကတော့ရောင်ပက်နဲ့တွေ့ရတယ်နောက်ပြီးတော့ဒီဟိုဖိတ်ပေါ့နော်ဟိုဖိတ်နဲ့တွေ့ရတယ်နောက်မိုင်လက်ဆက်နဲ့တွေ့ရတယ်ကြဟုတ်အဝေးနဲ့လမ်းမြင့်နေရတာကြတောင်းလေးမရတော့ရှိရကြဟုတ်ဟောက်ပိုက်ပေါ်ဖြစ်နေရလို့တော့မဟုတ်ဘူးပေါ့နော်ဒီလမက်ကလည်းလမက်တောင်းနိုင်လာမှဆိုလည်းလည်းဒီနေကြံတန်ပြတ်တာရှိတယ်ကြဟုတ်မိုးကင်းဖန်လာမှတိုက်ကြစားဖြစ်တယ်ကြအဲ့ဒီမနေ့တောင်းတဲ့လောက်ကကျွန်တော်ကတန်ဖိုးဆက်လို့ကြောင်းပါတော့အဲ့ဒီကလည်းကစစ်ဆောင်စခန်းထဲမှာလက်နဲ့ကြည့်တာကြားတာပေါ့နော်အဲ့ဒီကြားတာကတမန်လေးလည်းရတော့ဖြိုက်ခိုက်တယ်ရရတော့ပါပေါ့နော
်အခုဆိုရင်လေးချောင်းတိုက်ခိုက်မှုတွေပါလှုပ်လာတယ်လို့ဒီမောဆုံမျိုးနဲ့ပြည်သူ့ကော်မတီတဲ့ပညာရေးတာဝန်ခံကပြောပါတယ်
နောက်ကျတော့ဒီလိုအဲစီလေးရင်းနဲ့အလုံးစုံတုံးလာတယ်ပေါ့နော်တပ်ပေါ်နဲ့ဖြည့်တာနဲ့ဒီရဟယင်ကြီးနောက်ပြီးတော့ဂျက်လေးရင်းနဲ့တုံးလာတာများတယ်နောက်ပြီးတော့ဒီလင်းနဲ့ကြီးရလဲဟိုလင်းနဲ့ထူဆောင်တဲ့ဟာကြီးပေါ့နော်အရင်ကမတွေ့ထူတဲ့လင်းနဲ့ကြီးတွေလည်းဒီလိုရပညာခါထုတ်လာတာတော့ရှိတယ်ဒီတပ်ပေါ်မဖြည့်ဘဲနဲ့ခဏပြောလို့မျိုးပေါ့ဒီကြီးလေးဆောင်ကိုရှိနေတဲ့နေရာမှာကိုဒီမောင်းပြီးတော့လင်းနဲ့ကြီးနဲ့လောင်းထုတ်ပြီးဒါပြီးခါစစိတ်လောက်လာတာပေါ့နော်အရင်ကလည်းမျိုးမဟုတ်တော့ပေါ့ဒါလင်းနဲ့ထူချတဲ့ဆုပ်တွေပေါ့နော်
ဒီမောဆုံမျိုးနဲ့အတွင်းစစ်ကောင်စီတပ်တွေကနေရာတော်များများမှာကင်းမုန်တွေချလှုပ်ရှားနေပြီးမကြာခဏထိုးစစ်ဆင်တိုက်ခိုက်နေတာကြောင့်ကရင်ပြည်ပေါင်းတပ်ဖွဲ့တွေနဲ့မကြာမကြာတိုက်ပွဲဖြစ်နေပါတယ်ရှင်
။မခင်ဖြူထွေးပြပြပေးခဲ့တာဖြစ်ပါတယ်ရှင်။ကြားပြည်နယ်ဘက်ကစီရဲအခြေအနေသတင်းအပြီးမှာတော့ကရင်ပြည်နယ်တဲကအခြေအနေကိုဆက်ပြီးတင်ပြပေးကြပါမယ်။ကရင်တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့ KNU တပ်မဟာ9နေမြေတဲကနေအစိုးရဝန်ထမ်းတွေထွက်ခွာသွားကြဖို့နောက်ဆုံးသတ်မှတ်ရက်ဒီကနေ့ဖေဖော်ဝါရီလ10ရက်နေ့ပြည့်သွားတဲ့အချိန်မှာတော့ထွက်ခွာသွားတဲ့အရက်ဖက်ဝန်ထမ်းက100ကျော်ရှိပါတယ်။ကရင်ပြည်နယ်ဖားပုံခရိုင်တဲကဌာနပေါင်းစုံမှာအလုတ်လုတ်ကိုင်နေကြတဲ့ဝန်ထမ်းတွေကနေရက်ကိုပြန်ကုန်ကြတာလို့ဒေသခံတွေကပြောပြပါတယ်။ဖားပုံခရိုင်မှာစစ်ကောင်စီရဲ့အုပ်ချုပ်ရေးအစားKNU အုပ်ချုပ်ရေးနဲ့အစားထိုးသွားဖို့ကြိုးစားနေတဲ့အကြောင်းရန်ကုန်ကလာတဲ့သတင်းကိုငင်းချမ်းပြောပြပေးပါရှင်
။ KNL တပ်မဟာငါထိန်းချုပ်တဲ့ဖားပုံခရိုင်ထဲမှာစစ်ကောင်စီရန်ရဲလဲပတ်လို့မရအောင်ဌာနဆိုင်ရာဝန်ထမ်းတွေကိုဖေဖော်ဝါရီလ1ရက်နေ့ကစပြီး10ရက်အတွင်းအ мян ဆုံးပြန်လည်ထွက်ခွာသွားဖို့ဇန်နဝါရီလကုန်ပိုင်းမှာတပ်မဟာငါကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ထုတ်ပြန်ချက်ထဲမှာပြောထားတဲ့နောက်ဆုံးသတ်မှတ်ရက်ဒီနေ့ဖေဖော်ဝါရီလ10ရက်နေ့ရောက်ချိန်မှာတော့ဖာပုံကနေထွက်ခွာသွားတဲ့အစိုးရဝန်ထမ်း100ကျော်ရှိတယ်လို့မြို့ကန်တယောက်ကအခုလိုပြောပါတယ
်။တဲနေဝန်ထမ်းတွေရှေ့ကရတယ်။ငါကြောင့်ဝန်ထမ်းတွေအရောပြဆင်းလာကုန်ပြီလေ။သူတို့ကိုယ့်ရဲ့ကိုယ့်ရင်ကိုယ်ပြရရတော့တောက်တော့ပြန်ရလာပဲထပ်တော့မဟုတ်ဘူးလေ။ညာကျော်ဖြစ်ဝန်ထမ်းတွေဌာနများကြီးတဲ့။ကျွန်တော်တို့ဒီဘက်နေကန်နေကြတယ်သူ့ဘာသူနေရောသူကလုံနေတောင်မယူပြောတဲ့ကွာ။ကြပြီပေါ့ဝန်ထမ်းတွေကတော့မထွက်နိုင်တော့ဖြစ်ချင်းမှုတွေဖြစ်လို့ရှိရင်တခါရောက်မှာ။သူကဒေသခံတွေကစိတ်ပူနေတော့အခုက
ဖာပုံမြို့ဌာနဘောင်းဆောင်ကအမျိုးသမီး82ဦးအမျိုးသား62ဦးအားလုံးပေါင်း134ယောက်လောက်ထွက်သွားကြပြီလို့ KNU တပ်မဟာငါဗျူဟာမူဘုံမှုကြီးစောထူးကျော်ကကရင်သတင်းစင်ကိုပြောခဲ့ပါဗျ။ရဲဝေးကဌာနဆိုင်ရာဝန်ထမ်းတွေနေရက်ပြန်သွားပေမဲ့ဖာပုံမျိုးကန်ဝန်ထမ်းတွေကတော့မြို့မှာပဲဆက်ရှိနေတဲ့အတွက်စီရေးတင်းမှလာနိုင်မဲ့အခြေအနေကိုစိုးရိမ်နေကြပါဗျ။ဖာပုံခရိုင်ထဲမှာစစ်ကောင်စီလက်အောက်ခံဝန်ထမ်းတွေအစား KNU အုပ်ချုပ်ရေးစနစ်နဲ့အစားထိုးသွားမယ်လို့ KNU တပ်မဟာငါပြောခွင့်ရပထမမှန်ကပြောပါတယ
်စစ်ကောင်စီကအာတဲ့ဝန်ထမ်းတွေကထွက်ခွာဖို့တကဒါကျွန်တော်တို့ကဟိုအပြစ်ပေးထုတ်ပြန်ကြတဲ့ဖြစ်ပါတယ်အဓိကတော့စစ်ကောင်စီကနေပြီးတော့မှဆက်မှန်ပြီးတော့တာဝန်ပေးခံအားလိုက်တဲ့ဒီအုပ်ချုပ်ရေးဘိုင်းမှာရှိတဲ့တခြားသောဌာနတွေပေါ့နော်ဟိုသူရဲ့အုပ်ချုပ်ရေးစနစ်နဲ့ပြန်လဲပြီးတော့မှချုပ်ရေးအစီအမံဆောင်ရွက်သွားမှာလည်းဖြစ်ပါတယ
်လက်ရှိဖာပုံမျိုးနယ်ထဲမှာကျန်းမာရေးပညာရေးကအစ KNU ရဲ့အုပ်ချုပ်မှုစနစ်နဲ့လဲပတ်နေတယ်လို့ပထမမှန်ကပြောပါတယ်ဖာပုံမျိုးနယ်နဲ့အနီးပတ်ဝန်းကျင်မှာတော့ KNU တပ်မဟာငါတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေအကြားတိုက်ပွဲငယ်တွေမကြမကြာဖြစ်နေတယ်လို့ဖာပုံမျိုးကန်ကပဲဆက်ပြောပါတယ
်ဖြစ်နေပဲတပ်ပွဲငယ်တွေပေါ့ဒီကနေ့အပေါ်ပဲပေါ့ဒီကမမအပေါ်ပဲလေအဲမင်းတွေလက်နဲ့ကြည့်တယ်မကြားနဲ့သူကချောင်းဖြစ်တယ်ပဲဒီအပေါ်ဘက်မှာတော့အကြီးကြီးပဲဖြစ်တယ်အဲ့လိုမရှိသေးဘူ
းစီရေးပရိပခဖြစ်နေတဲ့ဖာပုံမျိုးနယ်အတွင်းမှာဖုံးဆက်သွယ်ရေးတွေပြတ်တောက်နေတဲ့အခြေအနေတွေလည်းကြုံနေရပါတယ်ကရင်ပြည်နယ်ဖာပုံခရိုင်ထဲကဖာပုံမျိုးနယ်ဘက်မှာမြန်မာစစ်တပ်ရိခါပို့ဖို့အတွက်ကားလမ်းဖောက်လို့ရေးကိစ္စနဲ့ပတ်သက်ပြီး2018ခုနှစ်မတ်လတည်းကစလို့ KNU တပ်မဟာငါတပ်ဖွဲ့တွေနဲ့စစ်တပ်အကြားစီရေးပရိပခတွေရှိလာခဲ့တာဖြစ်ပြီးတော့2021ခုနှစ်စစ်အာဏာသိမ်းပြီးနောက်ပိုင်းမှာလည်းတိုက်ပွဲတွေဇက်တိုက်ဖြစ်ပွားနေပါတယ်။အဲ့ဒီတိုက်ပွဲတွေကြောင့်ဒေသခံရွာသား8000လောက်ထိုင်းမြန်မာနယ်စပ်ဒေသတွေအပါအဝင်ဘေးလွရာနေရာတွေမှာခိုလုံနေကြရပါတယ်။အလားတူဖမ်းမျိုးနယ်အတွင်းမှာရှိတဲ့စစ်ကောင်စီလက်အောက်ခံတပ်ဖွဲ့တွေနဲ့ဌာနဆိုင်ရာဝန်ထမ်းတွေထွက်ခွာကြဖို့ကိုလည်း KNU တပ်မဟာတိတ်ကလည်း ဖေဖော်ဝါရီလ9ရက်နေ့ရက်စွဲနဲ့တတိပေးချက်ထုတ်ပြန်ထားပါရယ်ခင်ဗျာ
။ကရင်ပြည်နယ်တပ်မဟာ9နေမီကနေအစိုးရဝန်ထမ်းတွေထွက်ခွာနေတဲ့သတင်းကိုငင်းချမ်းပြောပြပေးခဲ့တာဖြစ်ပါရယ်ရှင်။သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ။မကြခင်ထုတ်လွှင့်ပေးမဲ့ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါရယ်ရှင်
။ VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Bambies app ကို download လုပ်ရယူနိုင်ပါတယ်။ Android address ဆိုရင် Google Play App Store မှာ VOA Bambies လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Bambies App မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။
VOA American အသံရဲ့မြန်မာဘာသာအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိလိုင်းဒိုမီတာ31 32နဲ့58တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနာရီဝက်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့မြမရေးသုံးသက်ချက်နဲ့ကျန်းမာရေးကဏ္ဍတိုင်းရင်းဒေသကသတင်းလွှာအစီအစဉ်တွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုရည်စုံတော့ဥကောင်ခေရဲ့မြမရေးသုံးသက်ချက်ကိုတင်ဆက်ပေးကြပါမယ်။စစ်အာဏာသိမ်းမှုကိုစန့်ကျင်ကန့်ကွက်တဲ့မျိုးဆက်သစ်လူငယ်တွေဟာတိုင်းပြည်ရဲ့အနာဂတ်တွေဖြစ်တဲ့အကြောင်းဥအောင်ခင်ကရေးသားပြီးတော့ကိုညံဝင်းအောင်နဲ့အတူတင်ဆက်ထားတာနားဆင်ပါရှင
်စစ်အာဏာသိမ်းမှုကြောင့်ပေါ်ထွက်လာတဲ့အာဏာရှင်စန့်ကျင်ရေးလှုပ်ရှားမှုမှာအဓိကပါဝင်နေတဲ့မျိုးဆက်သစ် Generation Z အကြောင်းပြည်ပြပမှာအမျိုးမျိုးရေးကြပါတယ်။တူညီတဲ့အချက်ကမြန်မာပြည်ရဲ့အနာဂတ်ဟာမျိုးဆက်သစ်တွေပေါ်မှာမူတည်တယ်ဆိုတဲ့သုံးသပ်ချက်ပဲဖြစ်ပါတယ်။ဒီနေရာမှာစစ်အာဏာမသိမ်းပြီးနှစ်နှစ်လောက်ကထွက်ဝေးတဲ့မျိုးဆက်သစ်စစ်တမ်းအကြောင်းပြောပြရစီ။ MSR ကမြန်မာ Survey Research က2019မေလ10ရက်နေ့မှာထုတ်ဝေထားတဲ့စစ်တမ်းဖြစ်ပါတယ်။မျိုးဆက်သစ်ကိုလေ့လာတဲ့ပထမဆုံးသောစစ်တမ်းမှာအသက်15နှစ်နဲ့30အကြားအရွယ်ဟာမျိုးဆက်သစ်ပါပါဝင်တယ်လို့ဆိုပါတယ်မြမလူဦးရေတဝက်ကျော်ဟာမျိုးဆက်သစ်တွေဖြစ်လို့သူတို့ဟာတိုင်းပြည်ကိုပြောင်းလဲအောင်လုပ်နိုင်တဲ့သူတွေဖြစ်တယ်လို့ MSR စစ်တမ်းကဆိုပါတယ်ဒါပေမဲ့မိဘနဲ့လူမှုအတိုင်းအဝိုင်းရဲ့ထိန်းချုပ်မှုကြောင့်မျိုးဆက်သစ်တွေဟာသူတို့လိုချင်တဲ့စွမ်းရည်ကိုရအောင်ကြိုးပမ်းရမှာအခန့်အတန့်ရှိနေတယ်လို့သုံးသပ်ပါတယ်ဦးသိန်းစိန်နဲ့ NLD အစိုးရလက်ထက်မှာပြုပြင်ပြောင်းလဲမှုတွေဖြစ်ပေါ်လာတာဟာမျိုးဆက်သစ်တွေကိုအချိန်တိုအတွင်းခင့်ပင်အောင်လှုပ်ပေးလိုက်တယ်လို့ဖြစ်သွားပါတယ်တဲ့
ဆက်သွေးအတတ်ပညာကျွမ်းကျင်လာတဲ့မျိုးဆက်သစ်နဲ့မျိုးဆက်ဟောင်းမိဘတွေကြားမှာကွာဟမှုကလည်းကြီးမားလာပါတယ်တိုးတက်ပြောင်းလဲမှုမြန်ဆန်လို့စိတ်တက်ကြွသူများလာပေမဲ့ခင်းတဲ့အမိမလိုက်နိုင်တာမှာစိုးရိမ်သူက80ရာခိုင်နှုန်းရှိတယ်လို့ MSR စစ်တမ်းကဆိုပါတယ်လူမှုစီးပွားရေးအစဉ်တန်းမြန်မာလာအောင်ကြိုးပမ်းရင်းလမ်းပြောင်းသလိုခံစားမိတဲ့လူငယ်က48ရာခိုင်နှုန်းရှိပါတယ်။ဒါပေမဲ့အများစုဟာဘဝမျှော်လင့်ချက်ကြီးမားကြပါတယ်။အတတ်ပညာသစ်အတွေးခေါ်အသစ်နဲ့အညီလုပ်နိုင်ဖို့အရေးကြီးတယ်လို့ခံယူတဲ့မျိုးဆက်သစ်က80ရာခိုင်နှုန်းနီးပါးရှိပါတယ်။စမ်းသစ်တဲ့အတွေးခေါ်ယူဆကြောင့်ဩဇာတိကမရှိသူကိုကြီးညိုလေးစားသူက65ရာခိုင်နှုန်းရှိပြီးနိုင်ငံရေးသမားကိုယုံကြည်သူက30ရာခိုင်နှုန်းသာရှိနေပါတယ
်လူမှုကွန်ရက် Facebook မှာမျက်မှောက်ခေပြဿနာကိုဆွေးနွေးသူတွေဟာလူငယ်တွေအပေါ်မှာဩစာညောင်းလာတာတွေ့ရတယ်လို့ MSR စစ်တမ်းမှာဖော်ပြပါတယ်ဘဝရည်မှန်းချက်ကြီးမားတဲ့မျိုးဆက်သစ်တွေဟာစစ်အာဏာသိမ်းမှုကိုအပြတ်အသတ်ဆန့်ကျင်ကြပါတယ်အမေရိကန်ပမောက္ခတွေဖြစ်တဲ့ Ingrid Jord သရပီတန်းနဲ့မြမပီအခြေဆိုင်စုရဲလင်းတို့ကလည်းမျိုးဆက်သစ်အကြောင်းမနေ့ကစာရန်ထုတ်ဝေထားပါတယ်2021 February 5ရက်မှာဖွဲ့စည်းတဲ့လွတ်တော်ကိုစားပြုကော်မတီဝင်15ဦးဟာမျိုးဆက်သစ်ရဲ့ရည်မှန်းချက်တွေကိုကိုစားပြုတယ်လို့ဆိုပါတယ်အစောပိုင်းမှာဒေါအောင်ဆန်းစုကြည်နဲ့လွတ်တော်အမတ်တွေကိုလွှတ်ပေးဖို့တောင်းဆိုတာမျိုးရှိပေမဲ့နောက်ပိုင်းမှာတော့စစ်တပ်ကြီးစိုးမှုညီကုန်းချုပ်ရေးကိုသာအာရုံစိုက်လာကြပါတယ်
စေအနာရှင်စန့်ကျင်ရေးမှာပါဝင်တဲ့မျိုးဆက်သစ်တွေတိုးပွားလာတဲ့အခါမှာတော့2008အခြေခံဥပဒေကဖန်တီးတဲ့စစ်သားအယက်သားပူးတွဲအစိုးရစနစ်ကိုလက်မခံတော့ပါဘူးမြန်မာပြည်ပြည်သူပြည်သားအားလုံးပါဝင်တဲ့ Federal Democracy ကိုသာရည်မှန်းလာကြပါတယ်စေအနာရှင်စန့်ကျင်ရေးကိုဦးတည်ပြီး မြန်မာလူများစုနဲ့တိုင်းရင်းသားလူနည်းစုစီးလုံးညီညွတ်ဖို့မျိုးဆက်သစ်တွေကလိုလားကြပါတယ်။တကြီးရွယ်ဦးကြီးစိုးမှုဗမာရင်ကျင်းမှုအမိနာခံမှုစတဲ့ဓလိထုံးစံတွေကိုဝေဖန်တဲ့မျိုးဆက်သစ်တွေဟာနိုင်ငံရေးမှာသာတော်လှန်ရေးလုပ်နေတာမဟုတ်တော့ဘဲရင်ကျင်းမှုမှာပါတော်လှန်ရေးလုပ်တယ်လို့ဖြစ်လာတယ်လို့အင်္ဂလတ်ဂျော့အဖွဲ့ကသုံးသပ်ပါတယ်။မျိုးဆက်သစ်ရဲ့ကန့်ကွက်ဆန္ဒပြပွဲတွေဟာလည်းခြေတုံးကလို့ရွှေတကုံစီဒီမှာအခြေမဆိုင်တော့ပါဘူ
းစစ်အာဏာမသိမ်းပြီကမျိုးဆက်တစ်ထဲမှာနိုင်ငံရေးစိတ်မဝင်စားသူတွေအများကြီးရှိပါလေသူတို့မဲပေးခြင်းနဲ့လူမရှိလို့မဲမပေးဖို့ဆုံးဖြတ်ကြသူတွေလည်းရှိပါလေဒါပေမဲ့စစ်အာဏာသိမ်းတဲ့အခါမှာတပ်ပြည်ငြိမ်းချမ်းတရားရေးနဲ့တည်ငြိမ်ရေးကိုဖျက်ဆီးနေတာဟာစစ်တပ်ဖြစ်တယ်ဆိုတာကိုမျိုးဆက်တစ်တွေသဘောပေါက်သွားကြပါတယ်တဲ့စစ်အာဏာရှင်တပ်ဖြည့်ရေးကိုစလုပ်တဲ့မျိုးဆက်သစ်တွေခေါင်းဆောင်မှုမှာပါဝင်ရမယ်လို့သူတေတီစောခပီက Yes Security စာဆောင်မှာသုံးသပ်ပါတယ်စစ်တပ်ရဲ့ရက်ဆက်ကြမ်းကြုတ်မှုကိုလူငယ်တွေနားလည်သဘောပေါက်သွားကြပါတယ်ဒါကြောင့်စစ်တပ်ခေါင်းဆောင်တဲ့နိုင်ငံရေးစနစ်ကိုလုံးဝလက်မခံကြတော့ပါဘူးဖက်ဒရယ်ပြည်ထောင်စုနဲ့လိုအပ်လာရင်ဖက်ဒရယ်တပ်မကြီးတည်ထောင်ဖို့အထိမျိုးဆက်သစ်တွေကရည်မှန်းကြပါတယ်မြန်မာပြည်ဟာ1948ကတည်းကလွတ်လာရေးရပြီမဲ့စစ်တပ်ကြီးစိုးတဲ့တန်တရာကမထွက်နိုင်ပဲဖြစ်နေပါတယ်စစ်တပ်ကြီးစိုးမှုတန်တရာကယုံထွက်ပြီးဖက်ဒရယ်နိုင်ငံကိုတည်ဆောက်မှုမျိုးဆက်သစ်တွေတန်တိတ်တန်ချထားတာဟာတိုင်းသူပြည်သားတွေအတွက်ကောင်းမွန်တဲ့အလားအလာဖြစ်တယ်လို့စောကပီကသုံးသပ်ထားတာကိုရှင်းပြလိုက်ရပါတယ်ခင်ဗျာ
ဆရာနာသိမှုကိုစန့်ကျင်ကန့်ကွက်တဲ့မျိုးဆက်သစ်လူငယ်တွေဟာတိုင်းပြည်ရဲ့အနာဂတ်တွေဖြစ်တဲ့အကြောင်းမြမအရေးသုံးသက်ချက်ကိုဦးအောင်ခင်ကကိုညံဝင်းအောင်နဲ့အတူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။တိုင်းရင်သတင်းလွှာမတိုင်ခင်မှာတော့အပတ်စဉ်ကျန်းမာရေးကဏ္ဍကိုတင်ဆက်ပေးကြပါမယ်။ဒီသတင်းမှရဲ့ကျန်းမာရေးကဏ္ဍမှာတော့ကိုဗစ်မျိုးကွဲသစ် Omicron လှိုင်းကြောင်းကိုပြောပြထားပါတယ်။မြမနိုင်ငံမှာဒီ COVID-19 မျိုးကွဲသစ်စပြီးတော့ကြီးစိုးလာနေပါတယ်။အခုဆိုရင်နေစဉ်ကူးစက်မှုကထောင်နဲ့ချီပြီးတော့ပြန်တက်လာနေချိန်မှာလှိုင်းအသွင်ဖြစ်ပြီးတော့ပြင်းထန်လာမှာကိုစိုးရိမ်နေရပါတယ်။ဒီအတွက်ဘလို့ဝိုင်းဝန်းကာကွယ်သင့်ပါတယ်လဲ။ဘာကြောင့်မလဲ။ဒီအကြောင်းကျန်းမာရေးနဲ့အားကစားဝန်ကြီးဌာနပြောခွင့်ရတဲ့ American CDC ကူးစက်ရောဂါကာကွယ်ထိန်းချုပ်ရေးဌာနတွေမှလေ့လာတင်ကြားခဲ့တဲ့ကူးစက်ရောဂါဗေဒကျွမ်းကျင်သူဒေါက်တာတန်းနိုင်စုကိုကိုဝင်းမင်းကမေးမြန်းပြီးဒီသတင်းပတ်ရဲ့ကျန်းမာရေးခန်းနာမှာတင်ဆက်ထားတာနားဆင်ပါရှင်။
โอเคดาดาตั้งแต่เจอกันเนี่ยอะคือเราเมียนมาနိုင်ငံမှာโควิดမျိုးကွဲသစ်โอมิครอนစကြီးစိုးလာပြီးတော့ဒီသရုတ်ထလိုင်းဖြစ်လာပြင်းထန်လာမှာကိုစိုးရိမ်နေကြတဲ့အချိန်မှာအဓိကဘာစမှားကြလဲဆက
်โอมิครอนကတော့စတွေ့ရတော့ဒီတောင်အာဖရိကပေါ့เนาะအဲတောင်အာဖရိကရဲ့အနေအထားကိုကြံကြည့်ရင်တော့နည်းနည်းကောင်းလင်းဟာလေးတော့ကျွန်တော်မြင်ရပြီပေါ့เนาะအဲဒီလိုပဲအခုဒီဥရောပမှာလည်းโอมิครอนကတောက်လျှောက်ပေါ့เนาะတကယ်ကိုလှိုင်းကြီးကြီးနေတယ်ကိုရိုက်ခတ်သွားတာအမေလေးဥရောပရဲ့အနေအထားကိုပြန်ကြည့်ရတယ်အခုကလည်းလေးပြန်ချိန်တာပေါ့နော်အဲ့တော့ဒီအိုမီကရွန်ရဲ့သဘောကတော့မြန်မြန်တက်ပြီးတော့မြန်မြန်ပြန်ကျသွားမယ်သဘောလို့တော့ဒါကျွန်တော်တို့တွေ့နေတာပေါ့နော် US ကလည်းဒီလိုပဲပုတ်လို့တာပေါ့ဒါပေမဲ့ခက်တာကဒီမြန်မြန်တက်ပြီးတော့မြန်မြန်ကျမယ်လိုင်းကိုကျွန်တော်ရင်ဆိုင်တဲ့အခါမှာလေတော်တော်ကြီးကိုအားတောင်းဖို့လိုတာပေါ့နော်ဒီ Johns Hopkins ကထုတ်ပြန်တဲ့အထက်မှာပေါ့နော်ဒီ US က4ရက်2လနဲ့ထွက်တယ်ဟာပေါ့နော်အဲ့မှာသူက86.2%ဖြစ်တဲ့အထက်မှာဒီသုံးနဲ့ဒီကိုးသိန်းပြေးသွားပြီပေါ့နော်အဲ့ကိုးသိန်းပြေးတဲ့အချိန်မှာပြန်ပြီးတော့ကြည့်လိုက်ရင်လည်းနောက်ဆုံးတသိန်းပေါ့နော်ဒီ7သိန်းကနေကိုးသိန်းဖြစ်တဲ့တသိန်းတည်သွားတဲ့အမှန်ကဒီဇင်ဘာ15ရက်ကနေပြီးတော့အခုဒီဖေဖော်ဝါရီလ2ရက်အတွင်းပေါ့နော်ပြီးတော့ဒီပြီးခဲ့တဲ့28ရက်အတွင်းပေါ့နော်၄ဘက်အတွင်းမှာပဲဒီ US မှာတည်ရဟာအလုံးပေါင်း6500ရှိရပေါ့နော်အဲပြီးခဲ့ခါကျတော့အဲ့ဒီ28ရက်အတွင်းမှာပဲဖြစ်ပေါ်တဲ့ case ကအလုံးပေါင်း18တန်းရှိရပေါ့နော်အဲ့တော့ဒီ US ကဒီ Omicronဖြစ်ပွားတဲ့ဒီ client ကိုကြည့်လိုက်ရင်ဒါတော်တော်ကြီးကိုပြင်းထန်တယ်ဆိုတာကျွန်တော်သိနိုင်တယ်ပေါ့နော်
ဟုတ်ကဲ့ဆရာကြီးဒီနေရာမှာအဓိကက Omicron က Delta လောက်မပြင်းပေမဲ့ဒီကူးစက်မှုမြန်လွန်းတဲ့အတွက်ဒီအများကြီးကိုကူးကုန်ပြီးတော့နောက်ကနေဒီသေဆုံးနှုတ်တွေလိုက်လာများသွားတဲ့သဘောလားဆရာကြီ
းအာဒါပေါ့ဆရာကြီးကျွန်တော်ဒီအချက်ကို stress လုပ်ပြီးတော့ခုနကင်းကင်းတိုင်းအောင်ကျွန်တော်ပြောနေတာပေါ့နော်တင်စားပြီးပြောရရင်တော့ Delta ရဲ့သဘောက၄ဆင်းနှမောင်းနဲ့တူသူကဒီတိုက်တဲ့နေရာမှာအကုန်လုံးချိုးပဲ့ပျက်စီးသွားတာပေါ့နော်လည်းမဲ့တော့သူသွားတဲ့တန်းကြောင်းတစ်ချောက်ကိုပဲပြတ်ပြီးသွားတဲ့အခါကျတော့သူ့ရဲ့ပြည့်စုံမှုကိုမြင်မှနေတယ်ဒီသူ့ရဲ့ဒီအဓိကတိုက်ခံရတဲ့ area မှာသူအများကြီးပြတ်ပြီးသွားတာ ဒါပေမဲ့ကျွန်တော်ကတစ်ဖက်ကဒီ hurricane လို့ဟာမျိုးတိုက်တဲ့ခါကျတော့ဒါကျွန်တော်တို့လည်းနာခင်မုန်တိုင်းတိုက်တယ်ပေါ့နော်။သူအများကြီးကို area အများကြီးလူတွေအများကြီးကိုပျက်စီးသွားတဲ့ခါကျတော့ခုန၄၀မောင်းလောက်ပြင်းထန်မှုမရှိဘူးဆိုပေမဲ့သူ့ရဲ့ဒီတိုက်သွားတဲ့ area များတဲ့ခါကျတော့အဲ့ဒီ area မှာရှိတဲ့တကယ်ကိငင်းတဲ့အရာပြောရင်ကျွန်တော်တို့က100ခိုင်လို့200ခိုင်လို့တော့တက်တာလေလို့ပြောရင်ပြောမယ်ပေါ့နော် delta တဲ့ဆိုင်အရာခိုင်လို့အားဖြင့်ကျွန်တော်ကနည်းတယ်လို့ပြောရင်ပြောမယ်ဒါပေမဲ့တကယ်ကူးဆက်ဖြစ်ပေါ်တဲ့လူများလာတဲ့အခါကျတော့ခုနပြောတဲ့ဒီတကယ် real number ပေါ့ absolute number ခေါ်တာပေါ့နော်အတိအကျတာတက်လာတာကိုသိနိုင်တယ်ပေါ့နော်အဲဥပမာဆိုရင် delta နဲ့နှိုင်းရှင်ထားတဲ့ဒီ strategy တွေအများကြီးရှိပါတယ်နော်အဲ့တော့ကိုမီကရွန်နဲ့ပတ်သက်ပြီးတော့ပေါ့နော်နောက်ဆုံးတွေ့ထိတာတဲ့ဆက်ဆံမှာဆိုရင်ဒီသေုံတက်ရတဲ့နှုန်းက delta မှာဆိုရင်လူ1000ဖြစ်ရင်88ယောက်သေုံတက်ရတဲ့နှုန်းရှိတယ်။ Omicron မှာကျတော့သေုံတက်ရတဲ့နှုန်းက28ယောက်ရှိတယ်ဒီ1000မှာပေါ့နော်။ဒါပေမဲ့ဖြစ်ပွားတဲ့လူကတိန်းနဲ့တန်းနဲ့ချီဖြစ်လာရင်ခုန28ယောက်ပဲရှိတယ်ဆိုရင် data ထဲကရင်3000လောက်တက်တာလေဆိုပြီးတကယ်တမ်းကျတော့ဒီသေုံတွေကိုလိမ့်ဝင်လာတဲ့နှုန်းကလည်းမသေးဘူးပေါ့နော်။ဒါလည်း CDC ကကြေလုတ်ထားတဲ့အပိုင်းရှိပါတယ်
ဟုတ်ကဲ့ဆရာတော့အခုလိုဒီသေဆုံးမှုတွေမများဖို့အတွက်ဘယ်လိုကာကွယ်မလဲဆရာ
ဒေထားပြီးတော့ကျွန်တော်ကကာကွယ်ရမယ်အဲ့တော့ကိုကစပြီးကာကွယ်လိုက်ခြင်းအားဖြင့်ခုနကကျွန်တော်တို့ဒီဆေးဝင်တက်ရတဲ့နှုန်းဆိုတဲ့ဒီရန်တိတာရပေါ့နော်ကျွန်တော်တို့ဒီစီရီတစ်ခုမှလည်းပြောထားတယ်ဒီအသက်50အထက်မှာဆိုရင်ဆေးဝင်တက်ရနှုန်းကတော့ပို့ပြီးတော့များတယ်ပေါ့နော်တိတတာအဲ့တော့ကိုအိမ်မှာလည်းအသက်ကြီးရယ်50အထက်ကြီးရယ်ရှိမယ်ဟိုသူတို့နှလုံးဖြူပေါ့နော်ဒီအခါကြီးရယ်ရှိမယ်နောက်တည့်ရထိုးရတာကြာပြီ။ဘူးဆာမထိုးရတာနဲ့ဆိုဝေးပြီးတော့ဒီ delivery level ကျနေပြီပဲရှင်းရှိမယ်နော်။ရောင်းမျိုးမျိုးကြောင့်ကိုကန်ကကြားရလူတွေရှိမယ်။သူတို့ပြူယောဂဘူးတည်ယူမိသူဖြစ်ရင်တော့သူတို့တွေကမြင်းမြင်းထန်ထန်ဖြစ်လာနိုင်တဲ့အထက်မှာပါတယ်ပေါ့နော်။ Omicron ကတော့ဒီရော့တာသွားတယ်လို့ဆိုပြီးမဲ့ဒီအဆုတ်ကိုထိခိုက်တဲ့လက္ခဏာတွေကတော့ပြင်းထန်တဲ့လူတွေမှာတော့တွေ့ရလို့မယ်ပေါ့နော်။အများအားဖြင့်အသက်ရှူတာကြောင့်အပေါ်ပိုင်းနဲ့ပြီးရဆိုတာပြေထိုးပြီးရတဲ့လူတွေကိုကန်ကကောင်းတဲ့လူတွေကတော့ပြီးသွားတာပေါ့နော်ဒါပေမဲ့အဆုတ်ထဲကိုတကယ်ဝင်ပြီဆိုရင် delta လိုပဲပေါ့နော်ကိုရိုနာဗိုင်းရပ်စ်ကဗီဇာအစ်စ်ကဟာလေပေါ်လာမျိုးရှိရပေါ့နော်အဲ့တော့ကျွန်တော်အားလုံးကဝိုင်းဝန်းပြီးတော့ဒီချိန်လေးမှာပေါ့နော်ဟိုပြည်နေရကျွန်တော်တို့ကလည်းတော့ထိတဲ့နေရာအောင်လည်းမသိပေါ့နော်ဒီ Omicron ကလည်းသူ့ရဲ့လူခွဲရတဲ့ထပ်ထွက်လာပြီလေ BA.2 ဆိုတာအဲ့ဒါလည်းနိုင်ငံပေါင်း58နိုင်ငံလုံးရောက်ပြီလို့သိရအဲ့အများကြီးခံလိုက်ရင်လူခွဲထပ်ထွက်လာကြအကြောင်းလည်းရှိတယ်အဲ့တော့ကျွန်တော်တို့အားလုံးကဒီတရားအတိတရားနဲ့ကာကွယ်ဖို့ဒီကတော့ဒီ Omicron ကဒီအရှင်ဟုန်နဲ့ကူးစက်တဲ့အခါမှာဒီကူးစက်မှုနှုန်းကိုကျွန်တော်ကရှော့ချနိုင်လို့ရတယ်။အ Omicron ဝင်မရောက်လာဘူးတော့ရှားလို့မရဘူး။ဒါဒီရေူတားလို့မရဘူးဆိုတော့ကျွန်တော်မြန်မာစကားကိုသိလို့ပဲပေါ့နော်။အဲရေစီးတာရဲ့ဟာတော့ကျွန်တော်တားလို့မရဘူး။ဒါပေမဲ့ဒီရေစီးတာကြောင့်ထိခိုက်မဲ့ဟာပေါ့နော်။ရေစီးနှုန်းကျသွားအောင်ဒီဟာတော့ကျွန်တော်အတက်နိုင်ဆုံးဝိုင်းဝန်းပြီးတော့အားလုံးကိုစီဒီတရားနဲ့ပေါ့နော်။ဒီတရားနဲ့ပူးပေါင်းဆောင်ရွက်ရမှာဖြစ်ပါ
တယ်။ဟုတ်ကဲ့ဆရာတော့အခုလက်ရှိကာကွယ်ထိန်းချုပ်မှုကတော့ဒီအပြည့်ထိန်းချုပ်တဲ့သဘောပေါ့နော်။ဒီ containment strategy အပြည့်ထိန်းချုပ်တဲ့ဒီဟာလို့အခုအနေထားကိုပြောရမှာပေါ့ဆရာနော်
အဓိကတော့ containment လို့ပဲပြောအောင်ပေါ့ဆရာဟို step by step တော့သွားရတာပေါ့အရင်ဆုံးကတော့ကျွန်တော် contain လုပ်ရတာပေါ့နော် contain လုပ်လို့မရတဲ့အဆင့်ဆိုရင် mitigate လုပ်ရတာပေါ့အဲ့တော့အရင်ဆုံးဒီ omicron ရဲ့အခုလမ်းကြောင်းကကျွန်တော်ဒီတမူးကလေးဘက်မှာဆိုရင်28ရဲ့မတိုင်ခင်တည်းကဒီပိုးကကုသမှုရှိနေပြီပေါ့နော်ဒါပေမဲ့လည်းအဲ့ရနေဝင်လာမယ်ဆိုဒီဘက်မင်္ဂလာလုံးမှာညာဝင်လာတယ်ဆိုပေမဲ့တစ်ခါကကျွန်တော်တို့ကဒီကိုဗစ်နဲ့ပတ်သက်တဲ့အခြေခံစီးပင်းစီကန်းနေတာအားလုံးကိုစီလိုက်လာမယ်ဆိုရင်တော့သူကအရှိန်ရှိတော့ပြန့်လို့မရပါဘူးနော်ကျွန်တော်တို့ဒီဖို့ဝေးတော်မျိုးဖြစ်လာမယ်ဆိုရင်လည်းသိပင်းပင်းထန်ထန်မဖြစ်သေးနဲ့ဒါအောင်ကြိုးလွားပြီးတော့မှဖြစ်ပါတယ်ဒါဆိုတော့ဒီကိုဗစ်ပိုးကအားလုံးနဲ့တည်နေပြီဆက်ရှူတိုင်းတိုင်းဖြစ်တယ်လူစုစုရေရုံရှိရင်တောင်းနေတောင်းနေနေကက်ကက်နေရင်ကူးဆက်တယ်လေဝင်တွေထွက်မကောင်းရင်ကူးဆက်တယ်အဲ့တော့ဒါတွေကပြင်းပြင်းထန်ထန်ဖြစ်လာခြင်းနဲ့ဖြစ်လာခြင်းဟာကျွန်တော်တို့အားလုံးရဲ့ကျမကြီးအတ္တိတရားဒိဋ္ဌိတရားနဲ့လိုက်နာဖို့ပဲမူတည်ရဲ့အခြေခံစီးပင်းစီးကံမက်စတက်ကင်ကျင်းကိုတော်တော်ကြည့်ရောက်နေခင်ဗျာမက်ကတော့တော်တော်ကြီးကိုတည်ထားပြီးတက်တဲ့အရာဖြစ်ပါတယ်တော့ကာဝေးစည်းအလှဲ့ကြဆိုပြင်းမကွယ်ထိုးနိုင်တာဘို့လို့ရဲတချို့နေရာတွေမှာ16နှစ်အထက်ဆိုတာနဲ့အောင်ထိုးပြီးနေပြီပေါ့နော်ဘူစာဆိုလည်း65နှစ်အထက်တချို့နေရာတွေထိုးပြီးနေပြီကိုယ်ရက်ွက်အုပ်ချုပ်ရေးမူရင်းရုံးတွေကိုစုံစမ်းပြီးတဲ့အခါကျတော့ထိုးနိုင်တာဘို့လို့ရဲပေါ့နော်နော်ကိုတွေ့တာရယ်နဲ့ကျွန်တော်တို့တန်လျာရှိတာရယ်နဲ့ကျမကြီးထဏောင်းဆက်တယ်လို့ဒီကီးပေါ့ဒီက၃ချက်ပေါ့ဒီ၃ချက်ကိုညိုင်းညိုင်းကခေါင်းထဲမှာအမြဲတမ်းရှိပြီးတော့ခီးရောက်လိုက်နာလိုက်ရင်ဒါကျွန်တော်တို့ပုံပဲမူတည်ရယ်ခုနလူ့ရလိုင်းချင်းချင်းနဲ့ဖြစ်မှာမဖြစ်ဘူးလားဆိုတာဒါကျွန်တော်တို့အားလုံးဘိုင်းဝန်းလိုက်နာရင်ဒီကိစ္စကြောက်လွားနိုင်မှာဖြစ်ပါတယ်ပြင်းပြင်းထန်ထန်တိတ်မဖြစ်နိုင်တဲ့နေ
့ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
မြန်မာနိုင်ငံမှာအိုမီခရွန်အပါအဝင်ကိုဗစ်ကူးစက်မှုတွေပြန့်ပြီးတော့မြင့်တက်လာချိန်မှာပြည်သူတွေကျန်းမာရေးအသည့်နဲ့ဝိုင်းဝန်းကာကွယ်ကြဖို့ကျန်းမာရေးနဲ့အကစားရေးဝန်ကြီးဌာနပြောခွင့်ရကနေပြီးတော့တိုက်တွန်းသတိပေးလိုက်တဲ့အကြောင်းကိုဝင်းမင်းကမေးမြန်းတင်ဆက်ခဲ့တဲ့ကျန်းမာရေးခန္ဓာကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့အပတ်စဉ်တိုင်းရင်းဒေသကသတင်းလောအစီအစဉ်ကိုတင်ဆက်ပေးကြပါတယ်။ဒီအစီအစဉ်ကိုတော့ FEB ကတိုင်းရင်းသတင်းတောက်တီကတင်ဆက်ပေးထားပါတယ်ရှင်။
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွာကကြွဆိုပါရစေ။မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်။ကျမအမီပါ။နေဆက်ဒေသတိုင်းသားသတင်းထောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်မောင်းနှုံးမြို့နယ်မြောက်ပိုင်းမှာစစ်ကောင်စီတပ်နဲ့ရခိုင်လက်နက်ကိုင်အေအေတပ်ဖွဲ့တို့ကြောင်းမှာတိုက်ပွဲတွေဖြစ်ပွားနေပါတယ်။ကရင်ပြည်နယ်ဖပုံမြို့ကစစ်ကောင်စီလက်အောက်မှာတာဝန်ထမ်းဆောင်နေတဲ့အရက်ဘက်ဝင်နှန်းတရာကျော်မြို့ပေါ်ကနေထွက်ခွာနေကြပြီဆိုတာနဲ့စစ်ကောင်စီကပြုလုပ်မဲ့ထာဝရငြိမ်းချမ်းရေးဆွေးနွေးပွဲအပေါ်တိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေရဲ့အမြင်သဘောထားတွေကိုကြားကြားရမှာပါရှင်။
ကျမကနန်းဟောင်ပါရှင်တရင်တွေကိုစိုက်မုန်းနဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်မောင်တော်မြို့နယ်မြောက်ပိုင်းမှာစစ်ကောင်စီတပ်နဲ့ရခိုင်လက်နက်ကိုင်အေအေတပ်ဖွဲ့တို့အကြားဒီလအစောပိုင်းမှာတိုက်ပွဲတွေဖြစ်ပွားနေပြီးစစ်ရဲတင်းမာမှုတွေရှိနေပါတယ်ဒီလ၄ရက်နေ့ကမောင်တော်မြို့နယ်မိတိုက်ကျေးရွာအနီးကလက်ပံတောင်တန်းမှာအေအေရှိတဲ့နေရာကိုစစ်ကောင်စီတပ်ခမရ၃ငန်းနှစ်ကဝင်ရောက်တိုက်ခိုက်တဲ့အတွက်အေအေဘက်ကတဦးတည်ဆုံးခဲ့တယ်လို့အေအေဘက်ကမီဒီယာကိုပြောဆိုထားပါတယ်ဒီလ6ရက်နေ့ညနေကလည်းအဲ့ဒီလက်ပံတောင်တန်းမှာ3နာရီခန့်အကြာတိုက်ပွဲဖြစ်ပွားခဲ့ပြီးတဲ့နောက်ရဲတပ်ဖွဲ့ဝင်2ဦးအလောက်ပါဝင်အလောင်း9လောင်းမောင်တော်စေုံကိုရောက်ရှိလာတယ်လို့မြို့ခံတွေကပြောပါတယ်အခုလိုမောင်တော်ဘက်မှာတိုက်ပွဲတွေဖြစ်ပြီးစစ်ရဲတင်းမာမှုတွေရှိနေတယ်လို့ရတိတောင်နဲ့ဘူရီတောင်မြို့နယ်တွေမှာလည်းစစ်တပ်ကစစ်ရဲလှုပ်ရှားမှုတွေရှိနေတယ်လို့ဘူရီတောင်ဒေသခံကိုသိန်းအောင်ကပြောပါတယ်ရခိုင်လက်နက်ကိုင်အေအေနဲ့စစ်ကောင်စီတို့အကြား2029ခုနှစ်ကုန်ပိုင်းကသဘောတူညီမှုတစုံတရာမရှိဘဲအပြစ်ရခဲ့ကြပေမဲ့မင်းပြားမြေပုံနဲ့ပောက်တော်မြို့နယ်တွေမှာလည်းမကြသေးမီကစစ်ကောင်စီတပ်တွေစီရဲလှုပ်ရှားမှုတွေကြောင့်စစ်ပွဲတွေကျပြန့်လာမှာကိုရခိုင်ပြည်သူတွေစိုးရိမ်နေကြပါတယ်
။ကရင်ပြည်နယ်ဖားပုံမြို့မှာစစ်ကောင်စီလက်အောက်မှာတာဝန်ထမ်းဆောင်နေတဲ့ဝန်ထမ်းတွေအနေနဲ့အခုလာကနေစပြီးမြို့ပေါ်ကနေထွက်ခွာပြီးဖို့ကရင်မျိုးတားလူမျိုးရေးတပ်မတော် KNL တွေတပ်မဟာငါစာထုတ်ပြန်ပြီးတဲ့နောက်ပြန်လည်ထွက်ခွာတဲ့အရက်ဖက်ဝန်ထမ်းအယောက်တရာကျော်ရှိနေပြီလို့ KNL ဘက်ကပြောပါတယ်စစ်ကောင်စီလက်အောက်မှာတာဝန်ထမ်းဆောင်တဲ့ဝန်ထမ်းတွေပြန်လည်ထွက်ခွာပြီးဖာပွန်မြို့အနီးမှာတိုက်ပွဲပြင်းပြင်းထန်ထန်ဖြစ်လာမှာကိုဒေသခံတွေကစိုးရိမ်နေကြပါတယ်လက်ရှိအချိန်မှာဖာပွန်မြို့နယ်ထဲစစ်မျက်နှာဖွင့်ဖို့စစ်ကောင်စီဘက်ကအင်အားတိုးချဲ့လာပြီးလက်နက်ကြီးလက်နက်ငယ်နဲ့တနေကုန်ကြီးပါပစ်ခတ်မှုရှိတယ်လို့ KNU တပ်မဟာငါပြူဟာမှုပုံမှုကြီးသောထုကျောကပြောပါတယ်တပင်ခင်ယူတထုံခရိုင်ဖအံမြုတ်နယ်ဘက်မှာလဲစစ်ကောင်စီလက်အောက်မှာတာဝန်ထမ်းဆောင်နေတဲ့ဝန်ထမ်းရှင်ရင်နှုတ်ထွက်ပေးဖို့ဖေဖော်ဝါရီလ10ရက်နေ့မှာအလားတူစာထုတ်ပြန်ထားပါတယ
်ရှမ်းပြည်တောင်ပိုင်းရဆောင်းမြုတ်နယ်အတွင်းတိုင်းနာလက်နက်ကင်တပ်ဖွဲ့အချင်းချင်းတိုက်ပွဲဖြစ်ပွားလို့ဒေသခံရွာသားတွေနေရက်ကနေထွက်ပြေးတိမ်းရှောင်နေရပါတယ်ဖေဖော်ဝါရီလ4ရက်နေ့ကနမ်လန်မြုတ်နယ်နေဆက်ချင်းထိဆက်နေတဲ့ရဆောင်းမြို့နယ်အတွင်းရှိနောင်ဝိုးအုပ်စုထမ်းမှာမြောက်ပိုင်းမဟာမိတ်တပ်ဖွဲ့နဲ့ RCSS တို့အကြားတိုက်ပွဲဖြစ်ပွားတာကြောင့်ငှက်စင်ကျေးရွာသားတွေဟာဘုံကြီးကျောင်းအဟောင်းစီထွက်ပြေးခဲ့ရပါတယ်တိုက်ပွဲကြောင့်ငှက်စင်ဘုံကြီးကျောင်းကိုပါလက်နက်ကြီးကြီးထိမှန်ပျက်စီးခဲ့ပြီးတဲ့နောက်ရွာသားတွေဟာဘုံကြီးကျောင်းအတစ်စီကိုထပ်မံထွက်ပြေးတိမ်းရှောင်ခဲ့ရပါတယ်တိုက်ပွဲဟာဖေဖော်ဝါရီလ10ရက်နေ့မှာတော့ကြောက်ကူရွာဖက်အထိရောက်ရှိလာပြီးလက်ရှိမှာတော့စစ်ပေးရှောင်ရွာသားစုစုပေါင်း400ကျော်ဟာရက်ဆောက်မြုပ်နယ်ကင်းခမ်အုပ်စုထဲကိုရောက်ရှိခိုလုံနေကြတယ်လို့ရက်ဆောက်ဒေသခံတွေကပြောပါတယ်
ကြရပြီနဲ့ဖက်အချမ်းမှာစစ်ကောင်စီတပ်နဲ့ဂရင်းနီတပ်မတော် KA တို့အကြားဖေဖော်ဝါရီလပထမပတ်အတွင်းတိုက်ပွဲတွေဖြစ်ပွားနေပြီးစစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်နေတယ်လို့ဂရင်းနီအမျိုးသားတိုးတက်ရေးပါတီ KNPP ပြောခွင့်ရရှိသူကပြောပါတယ်ဖေဖော်ဝါရီလ10ရက်နေ့မနေ့ပိုင်းမှာတော့တိုက်ပွဲတစုံတရာဖြစ်ပွားတာမရှိဘဲရှားတော်မြို့နယ်ထဲမှာဂရင်းနီစစ်ရှောင်တွေရှိတဲ့ဒေါက်တာခဲဆိုတဲ့နေရာဘက်ကိုစစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့ရန်တမ်းပစ်ခတ်ခဲ့တယ်လို့ KNPP ပြောရေးဆိုခွင့်ရှိသူဦးအောင်စမင်းကပြောပါတယ်ဂရင်းနီပြည်တပြည်နယ်လုံးမှာဖေဖော်ဝါရီလပထမပတ်အတွင်း KA KNDF ပူပေါင်းတပ်ဖွဲ့တွေနဲ့စစ်ကောင်စီတို့အကြားတိုက်ပွဲ၄ချိန်ဖြစ်ပွားခဲ့ပြီးစစ်ကောင်စီဘက်ကအနည်းဆုံး16ယောက်တေဆုံးခဲ့တယ်လို့ KNDF ဘက်ကထုတ်ပြန်ထားပါတယ်
။မွန်ပြည်နယ်ရေးမြို့နယ်မွန်ပြည်သက်ပါတီ NMSP ထိန်းချုပ်နယ်မြေရေးချောင်းဖျားဒေသရှိကျေးရွာ7ရွာအတွက်ရမညငင်းကြဲဖောင်ဒေးရှင်း RPF မွန်အမျိုးသမီးကွန်ရက် MWN နဲ့ဒေသအခြေဆိုင်မွန်ပြည်သက်ပါတီအုပ်ချုပ်ရေးအဖွဲ့တွေကနေဖေဖော်ဝါရီလ4ရက်နေ့ကစပြီးရိတ်ခါဆာနဲ့စီတွေပေးဝေလူတန်းခဲ့ပါတယ်။အဲ့ဒီစာနယ်စီတွေကိုအလူရှင်အဖွဲ့တစ်ဖွဲ့ကနေတဆင့်ပေးအပ်လူရနာဖြစ်တယ်လို့အကူအညီပေးနေတဲ့အဖွဲ့ဝင်တဦးကပြောပါရယ်မကြသေးခင်ကမွန်ပြည်သက်ပါတီအပါအဝင် NCA လက်မှတ်ရေးထိုးထားတဲ့တိုင်းနာလက်နက်ကိုင်အဖွဲ့၈ဖွဲ့အတွက်ဂျပန်နစ်ပွန်ဖောင်ဒေးရှင်းကလူသားချင်းစာနာမှုအကူအညီဆိုင်ရာစာနယ်ရိတ်ခါထောက်ပံ့မှုအဖြစ်စာအိတ်6000ကျော်ထောက်ပံ့မှုတွေပေးအပ်ခဲ့တယ်လို့သတင်းတွေထွက်ပေါ်လာပြီးတဲ့နောက်ပိုင်းအခုလိုမွန်ပြည်သက်အခြေခံဒေတာတွေမှာဆန်လူတန်းတာဖြစ်ပါတယ်
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါစစ်ကောင်စီကပြုလုပ်မဲ့ထာဝရငြိမ်းချမ်းရေးဆွေးနွေးပွဲကိုတက်ရောက်မှာမဟုတ်ဘူးလို့တန်းသားလက်နက်ကိုင်ကရင်မျိုးသားအစည်းအရုံး KNU နဲ့ခရီးနေအမျိုးသားတူတက်ရေးပါတီ KNPP တို့ကတုံ့ပြန်ပြောဆိုလိုက်ပါတယ်ဒီကြောင်းကိုတော့ကျွန်မအမြင်အနေနဲ့စူးစီးတင်ဆက်ပေးထားပါတယ်ထာဝရငြိမ်းချမ်းရေးဆွေးနွေးပွဲကိုဖေဖော်ဝါရီလ12ရက်နေ့ပြည်ထောင်စုနေမှာပြုလုပ်မယ်လို့စစ်ကောင်စီကကြေညာထားပါတယ်။ဖေဖော်ဝါရီလ6ရက်နေ့စစ်ကောင်စီရဲ့ထုတ်ပြန်ချက်ထဲမှာတော့အကြံဖတ်အုပ်စုတွေအဖြစ်ကြေညာထားတဲ့အဖွဲ့အစည်းတွေကအပ NCA လက်မှတ်ရေးထိုးထားတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့အစည်းတွေရော NCA လက်မှတ်မရေးထိုးရသေးတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့အစည်းတွေကိုပါထာဝရငြိမ်းချမ်းရေးအတွက်ဆွေးနွေးဖို့ဖိတ်ခေါ်ထားပါတယ်။ကရင်အမျိုးသားအစည်းအရုံး KNU ကတော့တက်ရောက်မှာမဟုတ်ဘူးလို့ KNU နိုင်ငံသားရေးဌာနတာဝန်ခံဗတူစော်တော်နီကပြောပါရယ
်ဒါကျွန်တော်တို့အတွက်ဒါတော့ရှင်းရှင်းလင်းပါပဲဘာမှကောင်းတော့မှဖက်စင်းလို့ရအကြောင်းမရှိပါဘူး Public တော့သူတို့ကငင်းငန်းချစ်တဲ့တခုလုံးဖြတ်စည်းသွားတဲ့အနေထားပုံမှာကျွန်တော်တို့ကတော့ဒါကိုရက်တီချက်ရှင်းပါတယ်ကျွန်တော်ရှင်းဆက်သွားဖို့ပဲရှိပါတယ်
စစ်ကောင်စီကအကြမ်းဖက်အဖွဲ့စည်းလို့သတ်မှတ်ထားတဲ့ပြည်အောင်စုလွတ်တော်ကိုစားပြုကော်မတီ CRPH အမျိုးသားညီညွတ်ရေးအစိုးရ NUG နဲ့ပြည်သူ့ကာကွယ်ရေးတပ် PDF စတဲ့အဖွဲ့အစည်းတွေနဲ့တော့တွဲဆောင်ဆွေးနွေးမှာမဟုတ်ဘူးလို့ထုတ်ပြန်ထားပါတယ်။စစ်ကောင်စီကအခုလုံးမဲ့ထားရငင်းချင်ရေးဆွေးနွေးပွဲကစိတ်ကူးညင်တက်တက်တာဖြစ်ပြီးအောင်မြင်မဲ့တွဲဆောင်ဆွေးနွေးမှုဖြစ်လာမှာမဟုတ်ဘူးလို့ဖဒိုစော်တော်နီကဆက်ပြောပါတယ်
။ကျွန်တော်တို့ဖြတ်သန်းမှုတစ်လျှောက်လုံးမှာအခက်အခဲတွေ့နေရတဲ့အဟန္တာတွေ့နေရတဲ့ဟာပါပဲလဲဆိုတော့ငင်းငင်းလောက်တိုင်းလောက်တိုင်းမှာရော Federal Democracy ကိုတိစောက်ဖို့လောက်တိုင်းလောက်တိုင်းမှာတကယ်ကိုကိုလကနာလုပ်တဲ့ဟာစစ်တပဲကြာအဲ့ဒါကြောင့်စစ်တမရှိမှပဲဒီဟာတွေလုပ်လို့ရမယ်သူတို့တဲ့စိတ်တူးရင်တော့လုပ်လို့ဆိုတာဘာမှမဖြစ်နိုင်တော့ဘူးဒါတွေကလွန်သွားပြီးပါပြီကျွန်တော်တို့ကရှစ်ဆက်ပြီးတော့လုပ်ရရှိတာလုပ်သွားမယ်ဆရာနာရှင်စနစ်ကိုကျွန်တော်ကြောက်ဆုံးအောင်လုပ်ဖို့တောင်းမှရှိတယ
်အခုလုံးမဲ့ထာဝရငင်းချင်ရေးဆွေးနွေးပွဲဟာစစ်ကောင်စီအတွက်စစ်ရေးနိုင်ငံရေးမှာအသာစီးပြန်လည်ရယူခြင်းတဲ့သဘောမျိုးနဲ့လှုပ်ဆောင်ခြင်းဖြစ်နိုင်တယ်လို့လဲဂရင်းနီအမျိုးသားတိုးတက်ရေးပါတီ KNPP အတွင်းရေးမှူးနဲ့ဦးအောင်စန်းမင်းကသုံးသပ်ထားပါတယ်
ဒါတော့ပြန်လို့လည်းမရှိဘူးเนาะနိုင်ငံရေးရလည်းသူ့မှာတော့အပက်ပက်ကတော့ဒီကြာချုပ်မှုတွေအများနေอยู่ပေါ့เนาะနိုင်ငံရေးရနိုင်ငံတကာရဲ့ပြည်အားပေးမှုတွေလည်းအများကြီးရှိတယ်ဆိုတော့ဒါတွေကိုဒါကတော့သူ့အနေနဲ့ပြန်ပြီးမှဂုဏ်သိက္ခာဆယ်ဖို့အတွက်သူလုပ်တဲ့ပွဲလေးလို့ကျွန်တော်တို့နားလည်တယ်နောက်တစ်ခုကစီရေးအနေထားရတကယ်လို့များသူ့ဘက်မှာပေါ့เนาะအကြီးကိုတချို့ကနိုင်ငံရေးဆွေးနွေးပွဲတွေကိုဒီကလန်ချက်ကိုလက်ခံမယ်ဆိုလို့ရှိရှိရင်ဒါကတော့ဒီတကယ်စစ်မြေပြင်အနေထားရပါတော့သူကအာသာချက်တွေအများကြီးရသွားနိုင်တယ
်။မြောက်ပိုင်းညီနောင်မဟာမိတ်အဖွဲ့ဝင်တွေဖြစ်ကြတဲ့တအန်းပလောင်အဖွဲ့ TNLA ကိုကန့်တက်မတော် MNDA နဲ့ရခိုင်တက်တော် ULAA တို့ကတက်ရောက်မှာမဟုတ်ဘူးလို့ TNLA အတွင်းရင်းမှုချုပ်ပုံမှုချုပ်တာဖုံးကျော်ကမီဒီယာတွေကိုပြောဆိုထားပါတယ်ရှင်။ဆက်ပြီးတော့လာမယ့်စင်ရတုပြည်ထောင်စုနဲ့အထိမ်းမန်းနေ့မှာကျင်းပသွားမယ်စစ်ကောင်စီရဲ့ထာဝရငြိမ်းချမ်းရေးညှိနှိုင်းဆွေးနွေးပွဲတက်ရောက်ရေးမှာ NCA လက်မှတ်ရေးထိုးထားတဲ့ငြိမ်းချမ်းရေးဥဆောင်အဖွဲ့ PPSD အဖွဲ့အတွင်းမှာတော့အမြင်ကွဲလွဲမှုတွေရှိနေပါတယ်ဒီအကြောင်းကိုတော့မိကလျာမုံကနေစူးစီးတင်ဆက်ပေးထားပါတယ်
ငင်းချမ်းရေးဥဆောင်ဖွဲ့ PPSD အဖွဲ့အနေနဲ့ငင်းချမ်းရေးညှိနှိုင်းဆွေးနွေးပွဲကိုတက်ရောက်ဖို့အစီအစဉ်မရှိပေမဲ့အချို့ဖွဲ့စည်းတွေအနေနဲ့တဖွဲ့ချင်းတက်ရောက်ဖို့ရှိနိုင်တယ်လို့ PPSD ဥဆောင်မှုကော်မတီဝင်ဘူမူကြီးခွန်အောက်ကကအခုလိုပြောပါတယ
် PPSD ကတော့မရှိဘူးဗျဆယ်ဘွဲ့ပေါင်းရတဲ့ဆိုတော့ကျွန်တော်တို့ကမှအမြင်မတူတာလည်းရှိတော့ PPSD ခေါင်းတင်တော့မရှိဘူးသို့တော့ ဖွဲ့ဝင်အဖွဲ့အစည်းတစ်ဖွဲ့ချင်းကကိုယ်ပိုင်ဆုံးဖြတ်ချက်နဲ့ဆောင်ရွက်ပါလို့တော့ကျွန်တော်တို့ကအဲ့ဒီလိုဆုံးဖြတ်ချက်ချပြီးတော့ပို့ထားပေးတယ်ကတော့တစ်ဖွဲ့ချင်းစီမံဆောင်ရွက်ပါအရှင်ပြည်ဘယ်လိုလုပ်ကြပါဘောရွာကျွန်တော်တို့ကသွားပါလို့လည်းမပြောဘူးမသွားပါလို့လည်းမကန့်ကွက်ဘူးလုပ်ရင်လုပ်တော့တာလုပ်ပါလို့ပြောလာတော့သတင်းရသလောက်တော့၄-၅ဖွဲ့တော့သွားမယ်ထင်တယ
်စစ်ကောင်စီကနေပြုတ်လောက်တဲ့သောရငင်းချမ်းရင်ညှိနှိုင်းဆွေးနွေးပွဲကိုတက်ရောက်ပြီးမိမိအမြင်တဘောသားကိုတင်ပြတည်တယ်လို့လဲဘိုးမူကြီးခေါ်အောက်ကာကဆက်ပြောသွားပါတယ
်လောလောဆယ်ဆယ်မိရှို့တာတွေပပြများတွေလူတို့ကိုပြစ်မှတ်ထားနေတဲ့ကိစ္စတွေရော့ပေါင်းမလားတက်ပါပေါင်းမလားဆိုတဲ့အမြင်နဲ့နော်ဒါပူပေါင်းဆောင်ရွက်ပေးမဲ့အားမျိုးလို့ထင်တယ်အခုလိုတကားပိတ်ထားရင်တော့ဘာမှပြောလို့မရဘူးတကားဖွင့်ထားတယ်ဆိုရင်တော့ကျွန်တော်တို့ကပြပြလို့ရတာပေါ့ဗျာအစ်ဒီခွင့်ရေးတော့လက်မလို့မခံသင့်ဘူးလို့တော့ယူဆလိုက်တာ
စစ်ကောင်စီရဲ့ဖိတ်ခေါ်ကမ်းလှမ်းချက်ကိုဘယ်သူတွေတက်တက်မတက်တက်ပဋိပက္ခတွေချုပ်ငြိမ်းပြီးပြည်သူတွေအေးအေးချမ်းချမ်းနေထိုင်သွားတာကိုပဲမြင်ကျင်တယ်လို့မြန်မာနိုင်ငံရေးလေးလာသုံးသပ်သူဦးရထွန်းတီဘောကအခုလိုဆိုပါတယ်
တိုက်ကြခိုက်ကြမယ်ဆိုရင်တော့ပေဒါလာကတော့တက်ဆိုင်ရဒေသပြည်သူလူထုဒုက္ခရောက်မှာပေါ့နော်စစ်ပြေးတွေများလာမယ်ပေပြောက်တွေများလာမယ်အဲကျွန်တော်တို့ကတော့လက်နက်ကင်ပြည်ပခတ်တွေချုပ်ငင်းပြီးပြည်သူလူထုအေးအေးချမ်းချမ်းနဲ့နေထိုင်ပလာနိုင်ဖို့အဲအဲ့ဒီဘက်ကပဲကျွန်တော်တို့ကတော့စဉ်းစားတယ်ဗ
ျလာမယ့်ဖေဖော်ဝါရီလ12ရက်နေ့မှာနတ်ဆကစစ်ကောင်စီကျင်းပသွားမယ်ဆိုတော့စည်ရတုပြည်တော်စုနေခန္ဓာနဲ့အကျိုးငြိမ်းချမ်းရေးဆွေးနွေးပွဲတွေကိုတက်ရောက်မယ်လို့ဘယ်ဖွဲ့စည်းကမှတရားဝင်ထုတ်ပေါ်ပြောကြတာမရှိသေးတဲ့အတွက်ဘယ်တိုင်းရင်းသားလက်နက်ကင်ဖွဲ့စည်းတွေတက်ရောက်ဖြစ်မှာလဲဆိုတာစောင့်ကြည့်နေရမှာဖြစ်ပါတယ်ရှင
်အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
ရခိုင်ပြည်နယ်မောင်တော်မြို့နယ်မြောက်ပိုင်းမှာစစ်ကောင်စီတပ်နဲ့ရခိုင်လက်နက်ကိုင်အေအေတပ်ဖွဲ့တို့အကြမ်းတိုက်ပွဲတွေဖြစ်ပွားနေပြီးစစ်ရေးတင်းမာမှုတွေရှိနေပါတယ်။ကရင်ပြည်နယ်ဖားပွန်မြို့စစ်ကောင်စီလက်အောက်မှာတာဝန်ထမ်းဆောင်နေတဲ့ဝန်ထမ်းတွေမြို့ပေါ်ကနေထွက်ခွာပေးဖို့ကရင်အမျိုးသားလွတ်မြောက်ရေးတပ်မတော် KNLA တပ်မဟာ9ကစာထုတ်ပြန်ပြီးတဲ့နောက်အရက်ဖက်ဝန်ထမ်းအယောက်100ကျော်ထွက်ခွာနေပြီလို့ KNLA ဘက်ကပြောပါတယ်။
သရရှင်တွေအခုနားဆင်နေကြတာကတော့နေဆက်ဒေတာတိုင်းသားသတင်းထောက်တွေကနေအပတ်စဉ်တင်ဆက်ပေးသွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်။ကျွန်မကအမီပ
ါ။ FBR တိုင်းရင်းသတင်းထောက်တွေတင်ဆက်ပေးခဲ့တဲ့အပတ်စဉ်တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ကျွန်မတို့ VOA ကနေထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်လို့သရရှင်တွေအနေနဲ့စာရေးသားဆက်သွယ်ခြင်းနဲ့ဝေဖန်ချက်ပေးခြင်းနဲ့ဆိုရင် VOA မြန်မာပိုင်းရဲ့ email လိပ်စာ bamis@voanews.com ကိုပေးပို့နိုင်ပါတယ်ရှင်။အပတ်စဉ်ကဏ္ဍအစီအစဉ်တွေအပြီးမှာတော့ကြာသပတေးနေ့ညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုဆက်ပြီးတော့တင်ပြပေးခြင်းပါတယ်။ပြပရောက်မြန်မာအတိုက်ခံအင်အားစုတွေကိုဖမ်းဆီးပေးဖို့အာဏာသိမ်းစစ်ကောင်စီဘက်ကနေအင်တာပိုအပြည်ပြည်ဆိုင်ရာရဲတပ်ဖွဲ့ကိုအကူအညီတောင်းခံခဲ့ပေမဲ့ပြည်တွင်းနိုင်ငံရေးပဋိပက္ခတွေမှာဝင်ရောက်ဆွတ်ဖက်မှာမဟုတ်ဘူးလို့အင်တာပိုရဲ့ဒီကနေ့ထုတ်ပြန်ချက်ကိုကိုးကားပြီးတော့စင်ကာပူအခြေစိုက် Channel News Asia CNA သတင်းမှာဖော်ပြပါရှိပါတယ်။အန်ယူဂျီဂျာကာလာအမျိုးသားညီညွတ်ရေးအစိုးရအပါအဝင်အကြမ်းဖက်လုပ်ငန်းတွေကိုလှုံ့ဆော်နေတဲ့အဖွဲ့အစည်းတွေလို့စစ်ကောင်စီဘက်ကဆွဆွဲထားတဲ့သူတွေကိုနိုင်ငံတကာအဖွဲ့အစည်းတွေဘက်ကနေဝိုင်းဝန်းပြီးတော့တိုက်ခိုက်ပေးဖို့စစ်ကောင်စီနိုင်ငံသားရေးဌာနကဖေဖော်ဝါရီလ10ရက်နေ့မှာတောင်းဆိုပြီးနှစ်ရက်အကြာမှာစစ်ကောင်စီရဲ့တောင်းဆိုချက်ကိုညှင်းဆန်ခဲ့ကြောင်းအင်တာပိုအဖွဲ့ကအခုလိုထုတ်ပြန်ခဲ့တာဖြစ်ပါတယ်စစ်တပ်ကနေအာဏာသိမ်းထားတဲ့မြန်မာနိုင်ငံဟာဒီမိုကရေစီစံနှုန်းနေအဆိုးဝါးဆုံးကျဆင်းသွားတဲ့ထိတ်ဆုံးသုံးနိုင်ငံထဲမှာပါဝင်တယ်လို့လန်ဒန်မြို့အခြေစိုက်ကမ္ဘာကျော် The Economics မဂ္ဂဇင်းကြီးရဲ့စီးပွားရေးစမ်းစစ်အကဲဖြတ်အဖွဲ့ EIU ကနေဒီကနေ့ထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြပါရှိပါတယ်။ကမ္ဘာတဝက်နိုင်ငံပေါင်း168နိုင်ငံကိုစစ်တမ်းကောက်ထားတဲ့ဒီမိုကရေစီအဆိုးဝါးဆုံးကျဆင်းတဲ့သုံးနိုင်ငံထဲမှာတော့တူနီရှာအာဖဂန်နစ္စတန်နိုင်ငံတို့နဲ့အတူမြန်မာနိုင်ငံကိုတန်းတူထည့်သွင်းသတ်မှတ်ခဲ့တာဖြစ်ပါတယ်ရှင်။နောက်ဒါအပြင်ပဲဒီ Economist ကနေထုတ်ပြန်တဲ့ဒီမိုကရေစီစံနှုန်းအညွန့်ကိန်းသတ်မှတ်ချက်တွေထဲမှာတော့မြန်မာနိုင်ငံဟာအဆင့် 166 နဲ့အညွန့်ကိန်းအနိုင်ဆုံး၃နိုင်ငံထဲမှာပါဝင်ပါတယ်ရှင်။မြန်မာနိုင်ငံမှာတော့ COVID-19 ကူးစက်မှုအခြေအနေတွေဟာတကြောပြန်ပြီးဆိုးဝါးလာနေပြီလို့ပုဂ္ဂလိကဆေးရုံများအသင်းဥက္ကဋ္ဌဒေါက်တာထင်ပေါ်က VOA မြန်မာပိုင်းကိုပြောပါရယ်။ပုဂ္ဂလိကဆေးရုံနေအပြင်ရန်ကုန်တိုင်းကျန်းမာရေးဦးစီးဌာနရဲ့ကိုဗစ်ကူးတာရေးစင်တာတွေမှာလည်းလူနာက6,000-9,000ဝန်းကျင်လောက်ထိရှိလာနေပြီလို့သိထားရတဲ့အကြောင်းလဲ VOA ကနေတည်တံ့ဆက်သွယ်မိမျက်နှာမှာဒေါက်တာထင်ပေါ်ကအခုလိုပြောဆိုခဲ့တာဖြစ်ပါတယ်ရှင်။ ရုရှားရဲ့ကျူးကျော်ရန်ဆမှုတွေကိုခံနေရတဲ့အမျိုးအတလန်ဒိတ်စာချုပ်နေတိုးအဖွဲ့ဝင်တွေနဲ့သွေးစည်းညီညွတ်ကြောင်းပြသတဲ့အနေနဲ့ဗြိတိသျှဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆင်ဟာနေတိုးနဲ့ပိုလန်နိုင်ငံတွေကခေါင်းဆောင်တွေနဲ့ဒီကနေ့တွေ့ဆုံပါတယ်ရှင်သတင်းချင်းချုပ်ကတော့ဒီလောက်ပါပဲဒီကနေ့ညအတွက်အစီအစဉ်ထုတ်လုပ်ရေးမှုကတော့အလိမ္မာဖြစ်ပါတယ်ရှင်စပိုင်းဆိုင်ရာအတန်ဖန်းအင်ဂျင်နီယာတွေကတော့ National Kali နဲ့ PJ Elias တို့ဖြစ်ပါတယ်ရှင်ကျွန်မကစုမမဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOA ကနေခုထုတ်လင်းပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ်ပြပြချင်းည10နာရီကနေ17နာရီထိတလဲပြန်ပြီးတော့နားဆင်နိုင်ပါတယ် VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်တော်ရရှင်များနဲ့တကွမြမပြည်သူပြည်သားအလုံးစိတ်ချမ်းသာကိုကြမ်းမှာဘေးပရာဝေးကွာလို့လိုရာဆန္ဒပြကြပါစေရှင
This program has come to you from the Voice of America, Washington.